Welcome to the Voice of America in Burmese.
mingla nya jam ma shin february la 22 ye tin na na le nya be twet voa myanmar wai season ri go washington bureau ga ni dai ya atan hlwe ni ba bi shin jama su myan ma ma မြန်မာနိုင်ငံတဝမ်းမှာဒီနေ့နှစ်ငါးလုံးနဲ့ပြည်လုံးကျွတ်ထွေထွေတဲ့ပိတ်မှာနိုင်ငံအနှံ့မြို့တွေတောနယ်တွေကပြည်သူအများအများပါဝင်ခဲ့ကြပါတယ်။နေပြည်တော်ပြည်မနာဘက်မှာတော့ဖမ်းဆီးခံရသူတရားကျော်ရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုအခြေအနေမှာပဲရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့အတွက်မြန်မာစစ်တပ်ကိုကုလသမဂ္ဂအတွင်းမှူးချုပ်ကဒီကနေ့ထပ်ပြီးတော့ပြောကြားလိုက်ပါတယ်
။ I call on the Myanmar military to stop the repression immediately.Release the prisoners and the violence. Respect human rights and the will of the people expressed in recent elections.
Tinay Muri, a man song yet, beat up Pansy Tadurigo, Piano Babo Dre, Atuye Mucho, Antonio Guterres, Switzerland and Geneva, Machimbani, Kuladamga, Lukuni, Gansi, Siwi, Wemma, Georgia Giraba. Shuiko can end the Hutto Kuzleri near Puezitari, Pidanzu Hutto, Kuzabu Committee, CRBHK, Nanganga Sassan Ye Kuzlene, Kuladamga Saya, Tutadamanogo, can't act down with Bailai Bari.အခုလိုမြန်မာနိုင်ငံနဲ့ပတ်သက်လို့နောက်ဆုံးသိထားသမျှသတင်းတွေကိုအခုညအစီအစဉ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန်နန်းလောင်နဲ့မတ်မြသစင်အောင်တို့ကအကြီးညာပေးကြပါမယ်ရှင်
။အာနာကိုအတင်းအကျပ်ရယူထားတဲ့မြန်မာစစ်တပ်ကဆန္ဒပြပွဲတွေကိုအပြင်းထန်နေနေမယ်ဆိုပြီးတနင်္ဂနွေနေ့ကသတိပေးချက်တွေထုတ်ပြန်ထားတဲ့ကြားမှာပဲဒီကနေ့တနင်္လာနေ့မှာတော့မြန်မာနိုင်ငံအနှံ့ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်နေပါတယ်။ကျော်ရီလာ22ရက်နေ့မှာနှစ်ငါးလုံးအထွေထွေတပိတ်တနင်္ဂနွေလုံးဆင်းရဲဖို့ generation z ဆိုရဲဆန္ဒပြလူငယ်တွေကတိုက်တွန်းထားတာပါရန်ကုန်မြို့ကစူလေနေနီကုန်းနယ်လေတာမှာတိမ့်နဲ့ချီတဲ့ဆန္ဒပြသူတွေအထိုင်တပိတ်အဖြစ်နဲ့ရောစစ်ကြောင်းအဖြစ်နဲ့ပါဆန္ဒထုတ်ပေါ်ခဲ့ကြတာပါစစ်ကောင်စီရဲ့လှုပ်ရက်ကိုလက်မခံဘဲမြန်မာပြည်သူတွေနဲ့ရပ်တည်ဖို့တောင်းဆိုဆန္ဒပြရအချက်အချာနေရာတွေဖြစ်လာတဲ့ရန်ကုန်မြို့ကနိုင်ငံခြားတန်ယုံတချို့ရဲ့ရှေ့ကလာနေပေါ်မှာလဲလုံခြုံရေးတပ်ကအတားစီတွေဒီကနေ့ချထားတာပါမြန်မာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကလည်းစစ်ကောင်စီရဲ့တင်းငွေတွေကထုတ်ပြန်ကြေညာချက်အပေါ်အလွန်ဆိုရင်ကြောင်း Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဒါဟာ1988ခုနှစ်ကလိုအခြေအနေမျိုးမဟုတ်တလို့လုံခြုံရေးတပ်ဖွဲ့ရဲ့လိုရက်ကိုစောင့်ကြည့်မှတ်တမ်းတင်ထားပြီးတော့တာဝန်ခံမှုရှိစေရမယ်လို့လည်းအထူးကိုယ်စားလှယ်ကရေးသားခဲ့ပါတယ်။ February 1ရက်နေ့နောက်ပိုင်းဆန္ဒပြပွဲတွေမှာလုံခြုံရေးတပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေကြောင့်ဆယ်ကျော်သက်လူငယ်တဦးပါဝင်၃ဦးထက်မနည်းအသက်သေဆုံးခဲ့ရတယ်လို့ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကိုနိုင်ငံတော်ဘက်လုံးသတင်းပတ်နဲ့ချီကြောက်ွက်နေကြတာမှာနှစ်ငါးလုံးအထွေထွေတပိတ်ဆင်နွှဲနေကြတဲ့ဒီကနေ့မှာတော့မြန်မာနိုင်ငံမျိုးကြီးတွေကစီစဉ်တွေပိတ်ထားကြပါတယ်။ရန်ကုန်မန္တလေးနဲ့နေပြည်တော်အပါဝင်နိုင်ငံတော်ဝန်လုံးကဆက်ရုံအလုံယုံတွေရောကုံစုံဆိုင်ကြီးတွေအပြင်လမ်းမေးကဈေးဆိုင်အသေးလေးတွေပါပိတ်ထားတာပါတချို့ဆိုင်တွေကတော့အထွေထွေတပိတ်ကြီးမှပူပေါင်းပဝင်းနေနေနဲ့ဆိုင်ပိတ်ထားတာဖြစ်တယ်လို့ဆန်ရှိမှစက္ကတ်ထားပါတယ
်ကျွန်တော်တို့ဒီနှစ်ငါးလုံးပေါ့နော်အထွေထွေတပိတ်စစ်ကြောင်းပီလုံးကြီးတပိတ်လုံးမယ်လို့ဒါကြောညာဟိုလောက်ထားတာလေဘုံလုံးကလောက်ထားတဲ့ကတော့ဒါဟုတ်နိုင်ငံသားတောက်နေပါဝင်သိတယ်ပေါ့နော်ပါလဲပါဝင်ရမယ်ဆိုတော့စိတ်နဲ့ပါဒါကြောင့်မို့ဒီနေ့လုတ်ပိတ်ပြီးတော့အခုဒီပိတ်မှာပါဝင်ဖြစ်တာပ
ါလုံခြုံရေးတပ်ဖက်ကအကြံဖက်နေနေမှုတွေကြောင့်ဆန္ဒပြပွဲတွေမှာလူသေဆုံးတာတွေအပြင်းထန်ထိခိုက်ဒဏ်ရာတွေရှိနေပေမဲ့လည်း CDM အာဏာပြန်ဆိုင်ရေးလှုပ်ရှားမှုတွေကတော့အရှိန်ရောမသွားသလိုဆန္ဒပြပွဲတွေပိုးပြီးတော့တောင်အရှိန်ကောင်းလာပါလေဌာနဆိုင်ရာဝန်ထမ်းတွေအနေနဲ့ရုံးပြန်တက်ဖို့တပ်ဆိုင်ရာဌာနတွေကထုတ်ပြန်နေတာတွေလည်းရှိပါတယ်ဆန္ဒပြသူတွေအပေါ်လုံခြုံရေးတပ်ဖက်ကအင်အားသုံးနေနေမှုတွေပိုတွေ့လာနေရပေမဲ့လို့ CDM လှုပ်ရှားမှုမှာပါဝင်သူပိုတိုးလာနေပြီးအစိုးရဝန်ထမ်းတွေ၊ဆေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့ရဟန်းတန်ငါတော်တွေအပြင်နိုင်ငံတော်ဝန်လုံးကလူရန်စာပေါင်းစုံ၊ဘာသာပေါင်းစုံပူးပေါင်းပါဝင်လာနေတာပါ။ဆန္ဒပြသူတွေကိုရဲတပ်ဖက်ကအကြမ်းဖက်အနေနဲ့လားအတင်းအကျပ်ဖမ်းဆီးသွားတဲ့ဗီဒီယိုတွေလည်းလူမှုဆန္ဒနာတွေမှာတွေ့နေရပါတယ်။ဖေဖော်ဝါရီလတရနေ့မှာရွှေကောက်ခံအစိုးရကိုဖယ်ရှားပြီးစစ်တပ်ကအတင်းအကျပ်အာဏာရယူခဲ့တာကိုကန့်ကွက်နေကြတဲ့ဆန္ဒပြသူတွေကရွှေကောက်ခံအစိုးရစီအာဏာပြန်လွှဲပေးဖို့ဖမ်းဆီးထားသူအလုံးပြန်လွှတ်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။စစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်မြန်မာလုံခြုံရေးတပ်ကရစ်ဆက်စွာအင်အားသုံးနှိမ့်နေနေတာကိုချက်ချင်းရပ်ပြီးဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ
်။ Today I call on the Myanmar military to stop the repression immediately. prisoners.
မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေချက်ချင်းရပ်ပြီးဖမ်းဆီးထားသူတွေပြန်လွတ်ပေးဖို့တောင်းဆိုပါတယ်။အကြမ်းဖက်နေတာတွေရပ်ပါလူခွင့်ရင်းနဲ့လက်တလုံးရွေးကောက်ပွဲမှာမဲထည့်ခဲ့ကြတဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားပါဆိုပြီးလူခွင့်ရင်းကောင်စီရဲ့46ကြိမ်မြောက်အတူတူညီလာခံအဖွဲ့မိန်ခေါ်မှာအတွင်ရင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကဗီဒီယိုမိန်ခွန်းကနေပြောသွားတာပါ။စစ်အာဏာသိမ်းတဲ့လောရက်တွေအတွက်ခေတ်သစ်ကဘာကြီးမှာနေရာမရှိဘူးလို့လည်းအတွင်းရင်မှုချုပ်ကပြောဆိုခဲ့ပါတယ်။ CDM အာဏာပီဆိုင်ရဲ့လှုပ်ရှားမှုမှာငြိမ်းရစွာဆန္ဒပြသူတွေအပေါ်လုံခြုံရေးတပ်ဖွဲ့ရဲ့ကင်တွယ်ထိန်းချုပ်တဲ့ပုံစံတွေတစ်ဖြည်းဖြည်းပြောင်းလာပါတယ်။ဒီကတဲ့စနေနေ့ကတော့လက်ရှိဆန္ဒပြပွဲမှာတွေးထွက်တန်ယုံမှုအများဆုံးနေဖြစ်ပြီးမန္တလေးကဆန္ဒပြသူ၃ဦးလုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်တေဆုံးခဲ့ရပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေအသက်အန္တရာယ်ကျလောက်အောင်အင်အားသုံးနေနေတာချင်းချောက်တာနဲ့အနောက်ရှက်ပေးတဲ့လုပ်ရက်တွေကိုလက်ခံနိုင်စရာမရှိဘူးဆိုပြီးမစ္စတာဂူဒရက်စ်က Twitter လူမှုစာမျက်နှာကနေတင်းငွေတွေကလည်းပြစ်တင်ရှုံချရေးသားခဲ့ပါသေးတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကလည်းကုလသမဂ္ဂနဲ့ပြည်ပနိုင်ငံတွေကမြန်မာပြည်တွင်းရေးကိုပြောင်ပြောင်တင်းကြားဝင်နေကြတယ်ဆိုပြီးတုံ့ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ကနေဒါနိုင်ငံတွေကစစ်အာဏာသိမ်းမှုမှာတာဝန်ရှိတဲ့ထိတ်တန့်စစ်ဗိုလ်ချုပ်တွေကိုတန်ခါအရေးယူထားကြတာဖြစ်ပါတယ်။အာဒမန်ပင်လယ်ထဲက14ဒဇင်ပေါ်မှာဒုက္ခရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုချက်ချင်းကယ်တင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကဖေဖော်ဝါရီလ22ရက်နေ့မှာကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။အရှိအထွတ်အတိအကျမသိရတဲ့ရိုဟင်ဂျာတွေတင်လာတဲ့14ဒဇင်ပင်လယ်ထဲမှာအင်ဂျင်ပြတ်ပြီးတော့အရေးပေါ်အကူအညီလိုအပ်နေတယ်ဆိုတဲ့သတင်းကိုဖေဖော်ဝါရီလ20ရက်နေ့မှာရခဲ့တာလို့ UNHCR ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကက်စ်ဘဇားနဲ့တန်နဖ်အရက်ကနေပြီးခဲ့တဲ့10ရက်လောက်ကအဲ့ဒီဆက်လေထွက်လာတာလို့လည်း UNHCR ကပြောပါတယ်။ဒီတင်ပေါ်ဖဲရောက်နေလဲဆိုတဲ့နေရာအတိအကျကိုတော့မသိရတာကြောင့်နိဆက်ရတက်ဆန်ရတိုင်းပြီးရေချောင်းအာနာပိုင်းတွေအနေနဲ့ဒီတင်ပေါ်ကိုကူညီရှာဖွေကြဖို့လဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းရုံးကတိုက်တွန်းပါတယ်။ဒုက္ခတဲ့အတော်များများအတော်ကိုအင်အားချိနေနေပြီးတော့ရေဒတ်ခန်းချောင်းနေကြတယ်လို့လည်းပြောပါရယ်။ဆက်လီဘောကဒုက္ခတဲ့တချို့လဲအသက်သေးဆုံးခဲ့ရပြီဖြစ်တယ်လို့ပြီးခဲ့တဲ့24နာရီအတွင်းအသက်သေးဆုံးတာတွေပိုတိုးလာတယ်လို့လည်းဆိုထားပါရယ်။ပြီးခဲ့တဲ့ရက်ပိုင်းလောက်ကလေးကဆက်လီဘောမှာဆန္ဒရိတ်ခါရီရောတောက်တုံးရေပါပြက်လာပြီးတော့လူအတော်များများလည်းနေထိုင်မကောင်းဖြစ်လာတယ်လို့ဆိုပါရယ်။ပြီးခဲ့တဲ့တပတ်ကျော်လောက်ကလေးကဆက်လီအင်ဂျင်ပြက်ပြီးပင်လယ်ထဲမှာမျောနေခဲ့တယ်လို့လည်းသိရပါရယ်။တက်ဆိုင်ရအစိုးရတွေအနေနဲ့သူတို့ပိုင်ရေမြင့်တဲ့နမိတ်ထဲမှာရှာဖွေကယ်တင်ပေးကြဖို့လဲ UNHCR ကမြစ်တာရက်ခံထားပါတယ်။ရွှင်ကြားဆိုတဲ့အုံတုံးကိုလက်မခံတဲ့မြန်မာအစိုးရရဲ့နှိမ်နင်းမှုကြောင့်ရေခိုင်ပြည်နယ်မြောက်ပိုင်းကနေအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရွှင်ကြားတိမ်းနဲ့ချီထွက်ပြေးခေလွန်ခဲ့ကြတာပါ။အဲ့ဒီဒုက္ခတွေတွေဟာလဲအလောက်ကန်ခွင်းလန်းကောင်းတွေရဖို့အန္တရာယ်များလာတဲ့ပင်လယ်ကိုဖြတ်ပြီးတော့ပြည်ပကိုထွက်ခွာဖို့ကြိုးစားနေကြတာဖြစ်ပါတယ်။
အံတန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5ဒိုမီတာ19ကီလိုဟတ်တင်ငါ55ဒုံည5ဒိုမီတာ25ကီလိုဟတ်1180ဒုံည5ဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာ5လက်မီတာ190ကီလိုဟတ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါတည်နေ့ကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်အမေရိကန်ဒေါ်နယ်ထရမ့်လက်ထက်မှာအဆင်မပြေဖြစ်ခဲ့ရတဲ့နိုင်ငံဆက်ဆံရေးကိုပြန်လည်ကူစားဖို့နှစ်ဖက်ဆွေးနွေးပွဲတွေပြန်ပြီးတော့စတင်ပြုလုပ်ဖို့တရုတ်နိုင်ငံညာရေးဝန်ကြီးဝန်းကြီးကတောင်းဆိုလိုက်ပါတယ်။နိုင်ငံပေါင်းစုံဆက်ဆံရေးကနိုင်ငံတနိုင်ငံကိုတခြားနိုင်ငံတွေကပြစ်မှတ်ထားဝန်းရံပိတ်ဆို့ပြီးအုပ်စုဖွဲ့တဲ့နိုင်ငံရေးမျိုးမဟုတ်ဘူးလို့လည်းသူကပြောပါတယ်။တရုတ်နိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကလည်းတရုတ်နိုင်ငံအနေနဲ့နိုင်ငံတကာဆက်ဆံရေးမှာဆွေးနွေးညှိနှိုင်းမှုတွေနဲ့ကင်တွယ်ဖြေရှင်းသွားမယ်လို့ဒီကနေ့ပဲပြောပါတယ်။
中美欧都是维护世界和平稳定与发展。
The American and Europe နိုင်ငံတွေဟာကမ္ဘာညီညာရေးတည်ငြိမ်မှုဖွံ့ဖြိုးတိုးတက်ရေးနဲ့ကြီးပွားချမ်းသာရေးကိုဆောင်ကျဉ်ထိန်းသိမ်းရမှာအရေးကြီးတဲ့အင်အားစုတွေဖြစ်ကြောင်းနိုင်ငံပေါင်းစုံဆက်ဆံရေးကိုအတူပူးတွဲကျင့်သုံးဆောင်ထိန်းပြီးတော့နိုင်ငံပေါင်းစုံဆက်ဆံရေးရဲ့အနှစ်သာရအခြေပေကကမ္ဘာရေးကိစ္စတွေကိုညှိနှိုင်းဆွေးနွေးတိုင်ပင်မှုကတဆင့်ကင်တွယ်တာဖြစ်ကြောင်းပြောခွင့်ရဝမ်ဝေဘင်းကပြောပါတယ်ထရမ့်အစိုးရလက်ထက်တရုတ်နိုင်ငံကိုကန့်သက်ထိန်းချုပ်ဖို့လှုံ့ဆော်ချက်တွေကထိခိုက်မှုတွေဖြစ်ပေါ်စေတာကြောင့်တရုတ်ကုန်ပစ္စည်းတွေအပေါ်မှာတွင်းကုန်ခွန်စည်းကြက်ထားတာကိုဖယ်ရှားဖို့နဲ့တရုတ်နည်းပညာလုပ်ငန်းကိုဖိနှိပ်ချုပ်ကန့်ထားတာတွေကိုစွန့်လွတ်ဖို့လဲတရုတ်နိုင်ငံတော်ကောင်စီဝင်လဲဖြစ်နိုင်ငံညာကြီးဝန်ကြီးလဲဖြစ်သူဝန်ကြီးကပြောပါတယ် ဒါအပြင်အမေရိကန်တို့အနေနဲ့တရုတ်နိုင်ငံရဲ့အရေးကြီးတဲ့အကျိုးစီးပွားတွေကိုလေးစားဖို့တရုတ်နိုင်ငံရဲ့ပြည်ရေးဆွေးဖက်နေရတွေကိုရက်ဆိုင်မှုနဲ့ထိုင်ဝမ်လွတ်လပ်ရေးတောင်းဆိုနေတဲ့ခွဲထွက်ရေးဝါဒီတွေနဲ့အတူအခက်အခဲဖြစ်အောင်လုပ်နေရတွေကိုရက်ဆိုင်ဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။ဒီကနေ့နှစ်တွေတဲ့အမေရိကန်တို့ကနှစ်ဖက်တွဲဆုံဆွေးနွေးရေးအဆင့်အလုံးက ချထားနေတာကနေတရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုတုံ့ပြန်မှုဖြစ်တယ်လို့ဒေတာရင်းလေးလာတုံ့သက်သူတွေကတုံ့သက်ပါတယ်။ February လအစောပိုင်းကပဲပြင်သစ်တိုက်ခိုက်ရေးရင်းမှုတင်းမောတဆင်းကိုတောင်တရုတ်ပင်လယ်ထဲဆစ်လွတ်ထားတယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီး Florence Parley ကပြောပါတယ်။ Britain ကာကွယ်ရေးဝန်ကြီးဌာနကတောင်ရှိသူတို့ကလည်း Britain နိုင်ငံရဲ့လေရင်တင်တင်းမောအုပ်စုကတောင်တရုတ်ပင်လယ်ထဲကိုဝင်ရောက်ဖို့အဆင်သင့်ရှိနေပြီလို့ပြောပါတယ်။ကနေဒါတော်ဝင်ရေတပ်ကစစ်သည်မောတစ်စင်းကလည်းဇန်နဝါရီလတုန်းကထိုင်ဝမ်ရေလဲကြားထဲဖြတ်တမ်းမောင်းနှင်ပြီးအမေရိကန်၊ဂျပန်နဲ့ဩစတြေးလျနိုင်ငံတို့နဲ့အတူပူးတွဲစီရေလိကျင်းခဲ့ကြပါတယ်။စတူရန်ကီလိုမီတာ 3.5 ဒန်းကျယ်ပြောတဲ့တောင်တရုတ်ပင်လယ်နေမြေထဲမှာသူတို့ပိုင်ဆိုင်တယ်လို့ဘယ်အနောက်နိုင်ငံကမှကြေညာပြောဆိုထားတာမရှိပါဘူး။ဒါပေမဲ့ဒီနေမြေတွေကိုတရုတ်တို့တစ်ဖက်သက်နေနေတိုးချဲ့တောင်းဆိုနေတာတွေကိုတံပြန်မှုအတွေ့အမေရိကန်ဂျပန်ချက်ကိုအကူအညီပေးလိုတာသာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ကိုထိန်းချုပ်ကိုင်တွဲရမှာကုန်တင်တင်မောတွေသွားလာရလမ်းကြောင်းတွေကိုပိတ်ဆို့တာလိုကိစ္စမျိုးတွေပေါ်ပေါက်လာမယ်ဆိုရင်တော့အနောက်နိုင်ငံတွေကသဘောတူမှာမဟုတ်ပဲမကြေနပ်မှုတွေဖြစ်ပေါ်လာမှာဖြစ်ပါတယ်ရှင်။အမေရိကန်နိုင်ငံတွင် COVID-19 ကြောင့်တိုက်ဆုံသူ9သိန်းနီးပါးရှိနေပြီလို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစီရင်တွေကဖော်ပြပါတယ်။ဒီကနေ့ညနေပိုင်းအင်ဖြူတော်မှာ COVID-19 ကြောင့်တိုက်ဆုံခဲ့ရသူတွေနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်ကဝန်ထမ်းကြောင်ပြောဆိုမှဖြစ်တယ်လို့ဖျောင်းနိုင်ထွန်းညှိပြီးအချိန်ခဏတိတ်တိတ်ဆိတ်ဆိတ်နေတဲ့အခမ်းအနားပြုလုပ်ဖို့ရှိပါတယ်။ American နိုင်ငံတမိုင်းမှာဒီလိုအသက်ရှူလမ်းကြောင်းဆိုင်ရာကြောက်မက်ဖွယ်ယောဂဇိုးကြီးကြောင့်လူတွေတိတ်နေချီပြီးတော့တိုက်ဆုံခဲ့ရတဲ့အကြောင်းနှောင်းလူတွေပြောစမှတ်ပြုတော့မှဖြစ်တယ်လို့ထိတ်တန့်ကုဆတ်ယောဂသီရပညာရှင် Anthony Fauci က CNN သတင်းကိုပြောပါတယ်။ American မှာလည်းရှိ COVID-19 ကုဆတ်သူ28သန်းကျော်ရှိပြီးတကဘာလုံးမှာကုဆတ်မှုအများဆုံးဖြစ်ပါတယ်။ဆင်းရဲမွေးတည်မှုခွဲခြားဆက်ဆက်မှုတဘာဝပတ်ဝန်းကျင်ပျက်စီးလာရတာလူခွင့်ရေးချိုးဖောက်တာတွေကြောင့်လူမှုအတိုင်းအဝိုင်းအတွင်းမှာဒီဗိုင်းရပ်စ်ပိုးကဆက်ပြီးတော့နေရာယူနေတာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကရေးသားထားတာကိုဒီကနေ့ The Guardian သတင်းစာမှာဖော်ပြခဲ့ပါတယ်။ဒီရောဂါကိုထိထိရောက်ရောက်တိုက်ဖျက်ဖို့သွေးစီးညင်ညွတ်မှုရှိဖို့လိုတယ်လို့အတွင်းမှချုပ်ဂူတာရက်စ်ကပြောပါတယ်။အခုထိတကဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူ111သန်းကျော်နဲ့သေဆုံးသူက 2.5 သန်းနီးပါးရှိပါတယ်ရှင်။American United လေကြောင်းလိုင်းရဲ့လေယာဉ်တစ်စင်းအင်ဂျင်ဆက်ချွေမှုဖြစ်ခဲ့ပြီးကိုလိုရာဒိုပြည်နယ်အတွင်းအင်ဂျင်ဆက်အပြည့်အစုံအစိတ်ပိုင်းတချို့ကျရောက်ခဲ့ပြီးနောက်တစ်ရက်မှာ Boeing 777 ခီးတဲ့ဂျင်လေယာဉ်တချို့ကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ American အစိုးရလေကြောင်းထိန်းသိမ်းရေးဌာန FAA ကအမိန့်ထုတ်လိုက်ပါတယ်။ဒီအမိန့်အရတချို့ Boeing ခီးတဲ့ဂျင်လေယာဉ်တွေကိုပြန်တန်းခွင့်ရပ်ဆိုင်းလိုက်နိုင်တယ်လို့ FAA အုပ်ချုပ်ရေးမှူး Steve Deacon ကပြောပါတယ်။စနေနေ့တုန်းကဒန်ဗာမြို့လီစိတ်ကနေဟိုနိုလူလူမြို့ကိုထွက်ခွာခဲ့တဲ့ Boeing 777ခီးတဲ့တင်လီယင်တစ်စင်းလီစိတ်ကနေပြန်တက်ပြီးမကြခင်မှာပဲအင်ဂျင်ဆက်ချိုးရင်းတဲ့ပြဿနာနဲ့ကြုံတွေ့ခဲ့ရတာပါဒီကိစ္စနဲ့ပတ်သက်လို့အုပ်ချုပ်ရေးမှူး Steve Dixon ကလေကြောင်းအနေနဲ့ကင်းရှင်းရေးကြွမ်းကျင်သူအဖွဲ့နဲ့ဆွေးနွေးခဲ့တယ်လို့ပြောပါတယ် Pratt & Whitney Company ထုတ် PW4000 အင်ဂျင်ဆက်အသုံးပြုထားတဲ့ဒီ Boeing လီယင်တွေနဲ့ပတ်သက်လို့လိုအပ်တဲ့စစ်ဆေးမှုတွေကိုအချိန်မဆိုင်လုပ်ဆောင်ဖို့နဲ့အရေးပေါ်လေကြောင်းပြန်တန်းရေးလမ်းညွှန်ချက်ထုတ်ပြန်ပေးဖို့တောင်းဆိုထားတယ်လို့လည်း Dixon က Twitter ဆာမျက်နှာမှာရေးသားခဲ့ပါတယ်တောင်ကိုရီးယားနဲ့ဂျပန်မှာလည်း PW4000 engine တက် Boeing လေယာဉ်တွေကိုအသုံးပြုတယ်လို့ NBC သတင်းကဖော်ပြပါတယ်။ဗီဒီယိုမှတ်တမ်းတစ်ခုမှာတော့ခီးတဲ့231ယောက်နဲ့လေယာဉ်အမှုတန်း10ယောက်ပါဝင်တဲ့ဒီ United လေကြောင်းလိုင်းလေယာဉ်ရဲ့ညာဘက် engine မီးဆွဲလောင်ပြီးတော့လှုပ်ခါနေတာကိုတွေ့ရပါတယ်။အခုလိုလေယာဉ်မတော်တဆဖြစ်စဉ်မှာခီးတဲ့တွေနဲ့မြေပြင်ဝန်ထမ်းတွေတယောက်မှထိခိုက်ဒဏ်ရာရတာမရှိခဲ့ဘူးလို့သက်ဆိုင်ရာအာဏာပိုင်တွေကပြောပါတယ်ရှင်။
ထိတ်တန့်ရောက်နေတဲ့သတင်းတွေကိုမန်နန်းလောင်နဲ့မမ်မြတ်သင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။ VOE မြန်မာပိုင်းရဲ့ February 22ရက်တင်းနေတဲ့ညပဲအစီအစဉ်လေးကို Washington ပြည်တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ ဒီနေ့2022ခုနှစ် February လ22ရက်နေ့မှာမြန်မာနိုင်ငံတဝမ်းလုံးကမြို့တွေတောနယ်တွေကပြည်သူတွေနှစ်ငါးလုံးပြည်လုံးတို့အထွေထွေတပိတ်မှာပါဝင်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမြောက်ဖျားကချင်းပြည်နယ်ပူတာအိုမြစ်ကြီးနားမြို့တွေကဆလို့အလဲပိုင်းပခုတ်ကူမကွေးကနေတောင်ပိုင်းဒဝဲကော့တောင်မြို့တွေအထိတနိုင်ငံလုံးအနှံ့အထွေထွေတပိတ်မှာပါဝင်ကြတဲ့ဆန္ဒပြသူလူပင်လယ်ကြီးတွေကိုတွေ့ရပါတယ်ပကံမော်လမြိုင်ညောင်ရွှေဖျားပုံမြို့တွေလည်းမကျန်ပါဘူးရန်ကုန်မြို့မှာဆိုရင်လေလုံခြုံရေးအင်အားတွေဖြည့်ထားပေမဲ့ဆန္ဒပြသူတွေကိုလမ်းပေါ်မှာအပြည့်မြင်ရပါတယ်လူ9ယောက်ထက်ပိုမဆုရလို့မင်းညာတို့ကလိုက်လံတတိပေးမှုတွေရှိခဲ့ပေမဲ့ဒီကနေ့မှာတော့နေရာစုံကနေပြည်သူတွေထွက်လာပြီးတော့လမ်းပေါ်မှာဆန္ဒပြခဲ့ကြပါတယ်ကုလသမဂ္ဂအမေရိကန်တရုတ်စတဲ့နိုင်ငံသားတန်ယုံတွေရှိရလမ်းတချို့ကိုလုံခြုံရေးတွေကပိတ်ထားခဲ့ပေမဲ့ဆန္ဒပြတဲ့တွေကအနည်းဆုံးနေရာတွေအထိရောက်အောင်သွားပြီးတော့ဆန္ဒပြကြပါတယ်။မြို့ရဲကဒီလှဲတဲ့မြင်းဒီကုန်းစုလီစတဲ့ဆုံရက်နေရာတွေမှာလည်းဆန္ဒပြသူထောင်ချီစုဝေးဟောပြောဆန္ဒပြကြပါတယ်။ CDM မှာပါဝင်တဲ့ဌာနဆောင်ကဝန်ထမ်းတွေ၊ကျောင်းသားလူငယ်တွေ၊ရဟန်းပြည်သူတွေစတဲ့အလှဆောင်ကဆန္ဒပြသူတွေကအာဏာသိမ်းမှုဆန့်ကျင်တဲ့သူတို့ရဲ့ဆန္ဒကိုမကြောက်မရွံ့ထုတ်ဖော်ခဲ့ကြပါလေနိုင်ငံအနှံ့ကဒီပုဂ္ဂလိကဘဏ်တွေစူပါမားကတ်တွေကုန်တိုက်ကြီးတွေဈေးတွေစားတောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေအားလုံးကြီးပါဒီနေ့ပိတ်ထားကြပါတယ
်နိုင်ငံတို့ဒီနေ့ဆန္ဒပြရေးချက်ဆိုတော့လေကျွန်တော်တကယ်ချင်းလည်းပြန်လာရင်အောက်မှာမတည်ခြင်းဘူးဘယ်ရောကြောဓာတ်သာအပြတ်ခံပြီးတော့ကျွန်တော်လာပြတယ်ဟုတ်ဓာတ်သာအပြတ်ခံရတာဘာမှတော့မဖြစ်သွားဘူးလေပြန်လာရင်အောက်မှာနေပဲဆိုကျွန်တော်တို့သက်သက်လုံးသူများတကာသူတို့ရဲ့ကြုံမွားတဲ့နေရာပါလေအဲ့တော့ဓာတ်သာအပြတ်ခံပြီးတော့သူတို့ကြုံအောင်ကြုံခါရတဲ့ဘွားမှာတော့မနေဘူးဓာတ်သာပဲအပြတ်ခံမယ်ဆိုပြီးတော့ကျွန်တော်တကယ်ချင်းတိုင်ပဲပြီးတော့လာပြတယ်
ရန်ကုန်မြို့ကတချို့နေရာတွေမှာအင်အားဖြည့်ထားတဲ့လုံခြုံရေးတွေကခြိတဲ့ဆန္ဒပြသူတွေကိုတားဆီးဖို့ကြိုးစားမှုတွေရှိခဲ့ပေမဲ့ဆန္ဒပြသူတွေကရှောင်သွားကြတဲ့အတွက်ထိတိုက်တွေးမှုတွေတော့မရှိခဲ့ပါဘူး။နေပြည်တော်မှာလည်း CDM မှာလှုပ်ရှားပါဝင်ကြတဲ့ဝန်ထမ်းတွေပြည်သူတွေအများအပြားဒီကနေ့ချီတဲ့ဆန္ဒပြကြပါတယ်ပြည်မလားမျိုးမှာဆန္ဒပြသူတွေကိုလုံခြုံရေးတွေလူစုခွဲဖမ်းဆီးခဲ့ပါတယ
်ရဲကနေပြီးတော့95ရက်လောက်ဆင်းလာ95ရက်လောက်ဆင်းလာတော့ကျွန်တော်တို့ဘာဖြစ်လဲဆိုတော့ဒီကာသမားလေးကိုမှန်ရခွဲမှာလောက်တော့ကာသမားရခွဲမှာကြောက်တော့မှန်ကိုစပြီးလိုက်ပြီးတော့ဒီဆွဲထုတ်သွားတာကာသမားကိုအာကျွန်တော်မြင်လိုက်တယ်အဲ့ဒီမှာထားသင်းတဲ့ချင်းကျွန်တော်တို့ဒီကို၄ရောက်ကအဲ့ဒီတမ်းပြီးဆိုင်ရဆိုင်ရကိုတက်ပြီးတော့တမ်းပေါင်းပြီးကြီးရပဲကျွန်တော်လည်း
နေပြည်တော်ပြည်မနာနေရ3ခုလောက်မှာလုံခြုံရေးတွေဝိုင်းပိတ်ဖမ်းဆီးခဲ့တယ်လို့မျိုးကန်တွေကပြောပြပါတယ်
။ခံစားပိတ်ဆင်းနှဲမယ်ဆိုပြီးတော့ပြောပြအမှားအကုန်လုံးသူပြောကြတယ်။သူပြောကြတဲ့ဘက်ကတော့လည်းအင်အားသုံးပြီးတော့ရဲတပ်ဝင်တွေပြောဝင်ပြီးတော့ဖြုတ်ခွဲတယ်။လူကနေရဲတပ်ဝင်တွေအဲ့လေအင်အားများတယ်ပေါ့နော်။အဲ့တော့တော့ဖမ်းတာပြီးတာတွေလည်းရှိတယ်။
လောလောဆယ်အချိန်ထိဒီနေပြည်တော်ပြည်မနာမှာဖမ်းဆီးခံရသူ100ကျော်ရှိတယ်လို့ဒေတာကန်တွေကပြောပါတယ်။အခုလိုမျိုးအခြေအနေမှာပဲစစ်တပ်အနေနဲ့ပြည်သူတွေအပေါ်ဖိနှိပ်နေတာချက်ချင်းရပါလို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောကြားလိုက်ပါတယ်
။ I call on the Myanmar military to stop the repression immediately. Release the prisoners and the violence. Respect human rights and the will of the people expressed in recent elections.
စစ်တပ်အနေနဲ့ဖိနှိပ်မှုတွေကိုချက်ချင်းရဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူအခွင့်အရေးကိုလေးစားလိုက်နာဖို့နဲ့စန္ဒာမဲပေးထားကြတဲ့ပြည်သူတွေရဲ့စန္ဒာကိုလေးစားဖို့တောင်းဆိုတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီစည်းဝေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဗီဒီယိုမိန့်ခွန်းနဲ့ထည့်ပြောသွားတာဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့46ကျင်းမြောက်ပုံမှန်အစည်းအဝေးကိုဒီကနေ့စတင်ပြီးတော့မလ23ရက်နေ့အထိဂျနီဗာမှာကျင်းပနေပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့ဆန္ဒပြပြည်သူတွေအပေါ်နှိမ်နင်းနေတာကိုမရက်ရင် EU ဥရောပသမဂ္ဂအနေနဲ့အရေးယူတန်းခတ်တဲ့နှီးကိုနောက်ဆုံးတောင်းရလိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကလည်းဒီကနေ့ပြောကြားလိုက်ပါတယ်
။ Und wir sind eigentlich nicht gewillt uns das weiter tatenlos anzuschauen, deshalb werden wir alle diplomatischen Kanäle
မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုစောင့်ကြည့်နေပါတယ်။အခြေအနေတွေပုံမှန်ပြန်ဖြစ်အောင်လို့တန်တမန်နီလန်းအားလုံးတုံးပြီးတော့ဆောင်ရွက်သွားမယ်။တကယ်လို့တန်တမန်နီလန်းနဲ့လုံးလို့မရရင်တော့စစ်အာဏာသိမ်းထားသူတွေအပေါ်မှာအရေးယူတန်းခတ်တဲ့နှီးကို EU ကနောက်ဆုံးတုံးရလိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီး Heiko Maas ကပြောသွားတာပါ။ Belgium နိုင်ငံ Brussels မှာကျင်းပနေတဲ့ EU နိုင်ငံသားရေးဝန်ကြီးများအစည်းအဝေးတက်ရောက်စဉ်သူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အိန္ဒိယချင်းတရုတ်နိုင်ငံကလည်းမြန်မာနိုင်ငံမှာအခြေအနေကိုထိန်းသိမ်းသိမ်းလုပ်ဖို့ဒီကနေ့ပြောကြားပါတယ်။
作为缅甸的友好邻邦，中方关注缅甸当前局势，
希望缅各方从国家发展稳定。
印尼这两个年呢，缅甸两个来西一些年个收益呢，但三度阿龙年呢，偏离了一些年阿龙个成功东得比较，两个朋友都在今年一段三月家里买路苗了呢，一些年个天天等等老婆呢，一年过年了以后，对查干对偏心查无呢，两个人路木也没得人木了个，快几步呢，屋里木帮对了个，在老家不苗了呢路，只有两个人在问起他那表妹呀，王伟平家的连长心里为嘛表家多了吧？缅甸两个嘛，真不了个。我有些就无上比较，而且打苏亚刚上那个潘西家，阿那得用他来帮忙，批人家批度面三千里家的路，批把那个人家嘞，在他们眼里来呢，阿那边做背部带着你家了，批把嘞。这青年马背，最高看 NLD Party 领导郭志来为呢抨击他嘞，批当初领导郭沙皮搞么的 CRBH 家，那个的家呢十三步郭志来为个看阿单位背来把嘞。CRBH 的库拉德姆卡三亚龙安大文队和高美迪国家商业部队，库拉德姆卡三亚土丹达马片 ，Dr. 萨萨古大文飞瓦的，都哈，那汤的是最高位荣啊。前几年嘛 ，NLD Party 南亚一队，前几年澳南人高美迪嘛，八文个都批巴的，大片 ，CRBH 的那个十三亿国家来片 ，American 皮囊族 ，Maryland 几年嘛，你态度五千里昂古看啊，大文飞瓦的，那个谁呀，给啥人嘛，商业部队。新做的报告里，我来设立单位，被阿多梅罗 CRBH 家提供的投片马来西亚。比如，你妈妈也等你那里两位先生那个，我现在比如讲的，再比如投片给你吧的。你妈那个妈，今天你阿龙，比龙就推着的被新来家不说二胎的债，那个多晚牛瑞家人嘛，虽然那对母三千一三大表外瑞写给吧的。现在的龙江牛瑞查他的家那边，相公呢，门的里牛瑞嘛，所以三大表都对那些两百出七的三大表给家了吧。咱们五年内，那个老单位按照三十几六个盘子比较，咱们老家关于五十九个阿那都有二千里啦。那三年也瞄着你跑呗。但那个龙张一张的云南瑞家嘞 ，CDM 阿那批产业受商户人嘛，渐渐变变把云南家话嘞，变成个咯。非要的领导也讲侬个，才比较交表话没行。
杨高苗那个那个单样队呢，三大表都是输一撇的。苏雷米尼高雷丹兰队嘛，带那起的三大表路都个。阿泰的背呢，的背是江瑞呢，起的比赛阿那带母国三件干过开加巴的。杨高马苏言尼亚阿多苗苗上场也不点接他的队亚巴的。那个那个单样多的兰国拍拍个，但苏州瑞但是高瑞呢，背恰他比也得拍个上场也尼亚有他巴的。大北美三大边路都搞了一点，你那马北三边三大边你加了吧？阿美利干大有马所以龙琼爷爷的配合因阿阿龙阿燕东比三大边路都搞，但有呢为首年也要阿龙上北美三大边都来搞一点呢马北年年提出来三大突破开加吧嘞，但有但有马阿泰的被三大边你的姑奶奶搞了。Democracy 也是政府对宁阿龙阿推的被受伤目击过，包文先会开的路标吧嘞。
好嘅，听阿关听阿老特别说咯，你今朝来，但系到一天冇落天嘛，喏。比如今朝把拉啲一个我哋闽南人嘛有噶，今朝也看下喎，喏，也看下闽南人嘛有噶。咁啊啲宁阿老特别嘛，佢咁咧，甜甜蜜蜜些些先咧，就今朝来包文，比较睇特别呢。今年今年话，那今朝嗰只也是做嘅，今年今年今朝山那边好多钱出发嘞。
รัชาตันยอมมาสนับยานในบีซีดีเอ็มวันนั้นจะไปลงเนเร่ตุนาบิววันทางกูนั่งทัศน์ก็เสียอนาคตเสน่ห์จะส่งเสบุมีเงินทาร์เรลุจอบาร์เร
่กูตนางานลงเนเร่เนี่ยโอ้วินันนี่บอกอาลูช่วยที่จะไปมาป่าวินาเร่ตัวจ้ากูซีดีเอ็มเอามีผู้ซีดีเอ็มเอามีผู้ด้วยจังหวะยี่จะไปกูว่าเนี่ยอาลูช่วยที่จะไปลงดาวน์เนาะอาจจะที่ก้ามีเงินทาร์เราดีเสียอนาคตจะส่งว่าตัวบาร์เร่เนาะอาลูมีไปจะไปเอามีมาสิบอ
รัชดานยอมมาเอาแต่สนับยานในเรกูเนี่ยเอาเรื่องกันเลยที่เสียอนาคตในกองสีกูเปล่าที่จะส่งเสด็จเลยสระกูกับพ่อกูที่เสียเช่นรู้ที่เนี่ยอาลูถือถือไปกูบางเวียเช่นพี่เดลูเจ้าบาร์เลย
สนุกที่อู่อาเปียงทัศน์เขียนสระสนุกปีดุยอ่ะสนุกปีดุยเปล่าเสียอนาคตอยู่ในชีวมงเลยเสียอนาคตในกูเปล่าต้องจะส่งเสด็จเลยสระอยู่เปล่าไม่อาชีพเลยสระติดเลยเช่นรู้แต่น่าจะ
มันจะเลี้ยงหมาเย็นยัดด้วยอาจารย์แพทย์เปียวไข่ลูสนับยาดูหนูทำในเตซองยาบีแต่ยายาดูเรื่องอันยาเปียสิเขไปไหมตีกันเองหนึ่งอาลองลูกชายหมูหมาเย็นยัดด้วยเธอเอาปูกองลาบาร์เลยแต่ยังกังเสวงยงดีสิเด็กคนนั้นเสด็จตัวละหมาได้เป็นแรงงานในโอเชียนเซนต์ที่กูลงชงยิบไปทาบาร์เลย
ဒီကနေ့နှစ်ငါးလောက်လှုပ်ရှားမှုမန္တလေးမြို့ရဲ့အခြေအနေကိုတော့ကျမတို့ VOA သတင်းထောက်ကိုထက်အောင်ခါကိုမေးကြည့်ထားပါတယ်
။မနေ့ကနားတောင်ကျောင်းတိုင်းမှာလူစုရလူစုပြီးတော့အဲကနေ့တောက်လျှောက်ပေါ့နော်။လူငါးတွေကတဖြည်းဖြည်းများလာလိုက်တာလူငါးတသိန်းကြီးသိန်းချီပေါ့နော်။သိန်းချီလောက်ရှိတယ်။အဲ့ဒါကဒီ construction line ပေါ်မှာရှိတဲ့ Diamond Center Diamond Plaza ရှိမှာပေါ့နော် Diamond Plaza ရှိမှာလူတွေအားလုံးကဆိုင်တိတ်မနက်ပိုင်းဆိုင်တိတ်လုပ်လိုက်တယ်ပေါ့နော်အဲ့လိုအဲ့ဒီ line 88 line ပေါ်မှာတော့လူတွေအားလုံးကပြေသွားတာပေါ့ဒါပေမဲ့အဲ့မှာဆိုင်တိတ်မနက်ပိုင်းလုပ်တယ်မနက်ပိုင်းလုပ်ပြီးတော့ဒီနေ့လေပိုင်းလေးတက်ကြရောသူတပိတ်လမ်းကြောင်းနေတာသူ့နဲ့သူအရှူရှူသွားကြတယ်ပေါ့နော်အရှူရှူသွားကြတော့ဒီဘက်တိတ်ပတ်လမ်းမှာဆိုလဲတပိတ်လမ်းကြောင်းနေတာအပြည့်ရှိတယ်ဒီဆောက်ကနလမ်းမှာဆိုလဲတပိတ်လမ်းကြောင်းနေတာအပြည့်ရှိတယ်ပေါ့နော်ဒီနေ့ဆိုရင်မင်းကြီးမှာကျတော့ဆိုင်နေအကုန်လုံးကပိတ်ထားတယ်ပိတ်ထားပြီးတော့လူတွေအားလုံးကလမ်းပေါ်မှာရောက်ပြီးတော့ဒီကျွန်တော်ဒီစာနာသိန်းကောင်စီစပြီးတော့တက်လာတော့ဆန္ဒပြတဲ့လူတွေထပ်ကိုအင်အားပုံပြီးတော့များတယ်ခင်ဗျာ
ဆောင်ချောင်ရဲတပ်ဖွဲ့တွေကအင်အားအလုံးအရင်သုံးပြီးဆန္ဒပြလူတို့ကိုဖိကတ်ပြိုခွဲနိုင်နေမှုရှိပေမဲ့တနင်္ဂနွေလောင်းလမ်းပေါ်ထွက်ပြီးအနာတန်စစ်ကောင်စီကိုကန့်ကွက်ဆန္ဒပြတာဆက်လက်အင်အားအချိန်မီနေဆဲပါအခုနောက်ဆုံးအချိန်ထိတော့ရန်ကုန်မန္တလေးတွေမှာတော့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာမျိုးမရှိခဲ့ပါဘူး
။ဒါကတော့ VOA သတင်းတောက်အကနော်ဖြစ်ပါရဲ့ရှင်။နိုင်ငံအနှံ့လူတွေအလုံးရင်းနဲ့ထွက်ပြီးတော့ဆန္ဒပြကြတဲ့အထွေထွေတပိတ်အတွင်းမှာအစိုးရရုံးဆိုင်ရာနေပြည်တော်နဲ့ပြည်မနာဘက်မှာတော့လုံခြုံရေးအင်အားတွေကဆန္ဒပြသူတွေကိုဖမ်းဆီးတာ၊သတင်းယူနေတဲ့သတင်းတောက်တွေကိုဖမ်းဆီးဖို့ကြိုးစားရတာရှိခဲ့ပါတယ်။အသေးစိတ်ကို VOA သတင်းတောက်မတ်မီခါကသတင်းပို့ပါရဲ့ရှင်။
နှစ်ငါးလုံးအထွေထွေတပိတ်ဆင်နွှဲဖို့တက်ကြွသူတွေနှိုးဆော်ခဲ့ပြီးတဲ့နောက်ဒီကနေ့မှာမြန်မာနိုင်ငံတဝမ်းမှာစစ်အာဏာသိမ်းဆန္ဒပြမှုတွေအရှိန်မြင့်လာပါတယ်။နေပြည်တော်မှာကိုရိုင်းသတင်းတွားယူနေစဉ်မှာသတင်းတောက်တွေကိုဖမ်းဆီးပြီးကင်မရာတွေသိမ်းဖို့လှုပ်ဆောင်လာတာတွေကြောင့်ပြေးခဲ့ရတယ်လို့ကိုရိုင်းကြုံခဲ့ရတဲ့သတင်းတောက်တဦးက VOA ကိုပြောပါရစေ။
ဝင်ရောင်းတော့သူ့ကိုတတ်နေလို့ချိန်ပါတတ်ပြီးတော့သူကအင်းငင်းနဲ့ဘာမှမလုပ်ဘူးအကြောက်တိုင်းနဲ့ပြောခတ်တဲ့ဆက်ကနာရောက်မှာညစီပါမှာရောက်ပြီးတတ်ပြီးတော့ခဏပေါ့နော်အပြာပြီးတော့လူလဲပုံပြီးပေါ့နော်နောက်ဆုံးလူကြီးအထက်ပေါ့ပြန်ဆက်ခါနေပါစကားရည်ရည်ကြီးကဘေးထိုးပြီးတော့ရှုပ်ကိုတင်းမောင်းလိုက်ခါမို့ဆက်စီမလုပ်တာပေါ့နော်အဲအကုန်လုံးရုပ်တွေထွက်ပြေးတာခပ်ပြီးတော့ကြည်ပါဘယ်တော့တချို့ကလည်းဘေးကလည်းကြိုက်တယ်ချိန်ပါရဲပြောက်ကတော့အန်တီရှင်းတယ်ရှောင်းလိုက်ပါလို့ပြောတဲ့ချိန်မှာနောက်ကဒီဆက်ကရရှိတော်ရောက်လာပြီးတော့သူ့လည်းဖမ်းကင်မရာတွေပါတဲ့လို့လုပ်တော့အပါရတယ်တော့ထွက်ပြေးတာပေါ့နော
်ရင်းချမ်းစွာဆန္ဒပြနေသူတချို့အပြင်ဆန္ဒပြသူတွေကိုအစားအသောက်ကူညီပေးနေသူတွေကိုပါအတင်းဖန်းစီခေါ်ဆောင်တာတွေရှိခဲ့ပြီးပြည်မနာနိုင်စဉ်အနီးမှာလည်းဆန္ဒပြသပိတ်စစ်ကြောင်းကပါဝင်သူတချို့ကိုဖန်းစီခေါ်ဆောင်တာတွေလုပ်ခဲ့တယ်လို့ပြည်မနာဒေတာကန်ဦးဝင်းက VOA ကိုပြောပါတယ
်ပြည်မနာစစ်ကြောင်းသပိတ်လောက်ပါတဲ့စစ်ကြောင်းကိုကျွန်တော်ဒီဘက်ကိုပြည်မနာမျိုးတွေကိုပြန်ပြီးတော့ဝိုင်းပိုက်ပြီးပြန်လာပေါ့နော်ပြန်နေအဲ့လူတိုင်းလည်းကုံတော့သူတို့ကနင်းစီဝိုင်းမဟုတ်အပြေးသွားတက်ပြီးနေရာကြီးရတယ်သူတဲ့အချိန်မှာကျန်တဲ့လူတွေကနေနေပြီးကြတာပေါ့မပြီးတဲ့လူတွေလည်းရှိတယ်အေးဝင်နေတဲ့လူတွေရှိတယ်နောက်သမီးတို့ဝင်နေတဲ့လူရှိတယ်ကျွန်တော်အသိတွေပဲတော်တော်များအဲ့ပြီးသားဆိုပဲကားပေါ်ကောက်တင်သွားတယ်ခန်းသွားတာပေါ့နော်အဲ့မှလည်းတော်တော်များတယ်နောက်ပြီးတော့အဲ့သူတို့တပိတ်စစ်ကြောင်နောက်ကနေလိုက်ပြီးတော့သူတို့ကသင်္ကွဲပြီးကြံနေခဲ့တဲ့ဟိုဆိုင်ငယ်နဲ့လူဆိုရင်လည်းဆိုင်ငယ်ပါတခါလဲသူတို့ကကောက်တင်တာအဲ့လိုမျိုးနောက်တစ်ခုကတနေရာကပြည်မနာဘုရုပ်ကြီးကိုအဲ့မှာလည်းအဲ့ချိန်မှာလည်းဖမ်းသွားတယ်ပြောရမယ်ဆိုလို့ရှိရင်ဥပဒေမဖမ်းတော့ဗျာပြနေတဲ့အချိန်မဟုတ်ဘူးအဲ့လူကဆရာပြနေနေတာမဟုတ်ဘူးအဲ့တော့ဖမ်းမှန်းကြီး150ဆိုတဲ့မငယ်ဘူးခေါ်သွားတော့
နေပြည်တော်မှာဒီကနေ့ဖမ်းဆီးခံရသူ150ထက်မနည်းရှိတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဖမ်းဆီးခံစင်းကိုပြုစုနေစေဖြစ်ပြီးဒီထက်ပိုနိုင်ပွဲရှိတယ်လို့လည်းပြောပါတယ်ဒီလူတွေကိုအေက3000မှာရှိတဲ့နေပြည်တော်အချင်းတော်နဲ့တောင်မျိုးဘက်မှာရှိနေတဲ့နေပြည်တော်အားကစားကျေးရွာဘက်ကိုခေါ်သွားတယ်လို့သူကပြောပေမဲ့ဒါကို VOA ကတီးခြားအတီမပြုတ်ပေးနိုင်ပါဘူး။အာနာတိတ်22ရက်မြောက်ဖြစ်တဲ့နှစ်ငါးလုံးစုံတဲ့ဒီနေ့မှာနိုင်ငံတော်အထွေထွေတပိတ်ဆင်နွှဲဖို့ပြည်သူတွေကကြိုးပမ်းဆောင်ရွက်ခဲ့တာဖြစ်ပြီးရန်ကုန်နေပြည်တော်မန္တလေးအပါအဝင်မြို့အတော်များများမှာလုံခြုံရေးအင်အားအရင်နေ့တွေကထပ်ပို့ချထားတာတွေတွေ့ရပါတယ်။ဒါပေမဲ့စီရီယန်အပါအဝင်ကျန်းမာရေးပညာရေးစတဲ့ဌာနပေါင်းစုံနဲ့လူမှုတွေရဲ့စစ်အာဏာသိမ်းမှုစန့်ကျင်ရေးတပိတ်စစ်ကြောင်းတွေဟာအကောင်းဆောင်နဲ့ဆက်လက်ဖြစ်ပေါ်နေသေးဖြစ်ကအရင်တွေကထပ်ပို့များလာတယ်လို့ဦးဝင်းကပြောပါတယ်
။ပတ်တန်းရဆိုလို့ရှိရင်ကျွန်တော်နှစ်သိန်းဝန်းကျင်လောက်သူ့မိတယ်။အဲ့တော့ဈေးဆိုင်နေဈေးတွေနဲ့ကျွန်တော်သိရသလောက်ဆိုလို့ရှိရင်အကုန်လုံးပိတ်တယ်ဒီနေ့ဒီမနာဘုရုံလမ်းဆိုလို့ရှိရင်အကုန်တကားပိတ်ထားတယ်အကုန်လိုက်တာတော့ဌာနဆိုင်ကတော်တော်များပါတယ်ဒီနေ့ထွက်တယ်ထွက်တယ်တဲ့မှာလေပြောရမယ်ဆိုရင်အရင်ထက်3000လောက်ပိုတယ
်နှစ်ငါးလုံးအထ ထွေထွေတပိတ်ဆင်နွှဲနေတဲ့ဒီနေ့မှာရန်ကုန်မြို့အပောင်ဝင်တိုင်းနယ်ပြည်နယ်တွေကတပိတ်ကိုပောင်ဝင်ဆင်နွှဲခဲ့တာမှာအထွေထွေတပိတ်စုယုံမှမို့နိုင်ငံတော်ဈေးတွေစိုင်တွေပိတ်ထားကြပါတယ်ဒီလိုပိတ်ပြီးတပိတ်ကျောင်းတွေမှာပါဝင်အားဖြစ်လာတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကလူလူလှုပ်ရှားမှုတွေကိုပြင်းပြင်းထန်ထန်နှိမ့်နှိမ့်ခံခဲ့ရတဲ့နေရာတစ်ခုဖြစ်တဲ့မြကြီးနားမြို့ပေါ်မှာတော့နေရာတော်တော်များများတပိတ်စစ်ကျောင်းတွေထွက်ရှိခဲ့ပြီးဒီကနေ့ဟာလူမှုပါဝင်မှုအများဆုံးပဲလို့တပိတ်စစ်ကျောင်းမှာပါဝင်သူတဦးက VOA ကိုပြောပါတယ်။
ဒီနေ့ရက်ပိုင်းမှာတခြားစစ်ကျောင်းတွေထွက်လာတော့ဟိုဈေးပိုင်ဟိုမြကြီးနားစစ်ကျောင်းတွေကတော့လုံးဝပိတ်ပြီးတော့ဒီတူစင်တာတို့ပြောလို့အဲ့လိုပါဝင်လို့ဟိုအပင်လေးစစ်စစ်လုံးနဲ့ဟိုပြနိုင်ခဲ့တယ်ပေါ့နော်ဒီကတတော်များများခက်တဲ့စစ်စစ်နားမှာဒီလိုအများဆုံးအဲ့လိုမျိုးပြောလို့ရတယ်ချက
်စစ်တပ်ကမကြခင်ရက်အတွင်းငင်းငန်းကဆန္ဒပြတဲ့လူအုပ်ကိုသေးသေးနိုင်တဲ့အထိအင်အားသုံးနှိမ်နင်းတာအတွက်နိုင်ငံတကာအတိုင်းဝိုင်းအပါဝင်ကုလသမဂ္ဂကပါပြစ်တင်ရှုံချတာတွေရှိခဲ့ပါတယ်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးဖေရိုဗတ်ဆန်ကတော့မကြသေးခင်ရပိုင်ကပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းခံရပြီးတိတ်ဆုံးမှုတွေအတွက်ရဲတပ်ဖွဲ့မှတာဝန်ရှိကြောင်းရဲတပ်ဖွဲ့ရဲ့လုပ်ရက်ဟာလက်ခံနိုင်စရာမရှိကြောင်းနဲ့စုံစမ်းစစ်ဆေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်
။ဒါကတော့နေပြည်တော်ပြည်မနာဘက်ကအဖမ်းဆီးအခြေအနေကိုမတ်မေခသတင်းပို့တာပါ။တနိုင်ငံလုံးဒီကျောင်းဆရာဆရာမတွေအပါအဝင်အစိုးရဝန်ထမ်းအများအပြားစီဒီအမ်လှုပ်ရှားမှုမှပါဝင်နေကြချိန်မှာရခိုင်ပြည်နယ်ကအခြေခံပညာရေးကျောင်းတွေပြန်ဖွင့်နိုင်ဖို့အတွက်ပညာရေးဝန်ထမ်းတွေအားလုံးဒီနေ့ကစပြီးတော့ပုံမှန်ကျောင်းပြန်ထည့်ဖို့ပြည်နယ်ပညာရေးမှူးချုပ်ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ကပညာရေးဝန်ကြီးတချို့ CDM မှပါဝင်နေချိန်မှာအခုလိုမျိုးပညာရေးမှူးချုပ်ကထုတ်ပြန်တဲ့သတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်မှာအခြေခံပညာကျောင်းတွေဖွင့်လှစ်နိုင်ဖို့နဲ့ကျောင်းဥပဒေရောက်ကောင်းမှုတို့အတွက်ပညာရေးဝန်ထမ်းတွေအလုံးဒီကနေ့စတင်ပြီးပုံမှန်ကျောင်းထည့်ရမယ်လို့ရခိုင်ပြည်နယ်ပညာရေးမှုံရုံးကမနေ့ကထုတ်ပြန်လိုက်ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်မြန်မာနိုင်ငံဟွာအာဏာရှင်စန့်ကျင်တဲ့လှုပ်ရှားမှုတွေကြီးထွားလာနေပေမဲ့လည်းရခိုင်ပြည်နယ်တခုတည်းမှာပဲပညာရေးဝန်ထမ်းတွေဒီကနေ့ကစပြီးကျောင်းပုံမှန်တက်ရမယ်ဆိုတဲ့အပေါ်ပညာရေးဝန်ထမ်းတွေကြားစိုးရိမ်မှုတွေလည်းရှိနေတာပါပေါ့တော်မျိုးနေကမူလတန်းကျကျောင်းဆရာမတူဦးကတော့ဒီကနေ့ကျောင်းပြန်တက်ဖို့ကြောင့်ကိုမနေ့ကညနေပိုင်းကဖုံးဆက်လာတယ်လို့ပြောပါတယ်
ဟုတ်ကဲ့ရှင်အားမနေ့ကကြတော့ကျမတို့တာဝန်ခံကျောင်းအောက်ကပေါ့နော်အဲကျောင်းဆရာမကြီးကဖုံးဆက်တယ်ကျမရဲ့လည်းမနေ့ပြန်ကျောင်းကိုအရောက်လာရမယ်လို့ပြောတယ်ရှင်ဟုတ်စာတင်ရတယ်လို့တော့မပြောဘူးသူတို့လေးကအထက်ကဒီမြို့နေပညာရေးမုံယုံကညွှန်ကြားလို့အဲကျမတွေကိုကျောင်းကိုပြင်းပြင်းနဲ့အရောက်ခေါ်ထားရမယ်ဆိုလို့ခေါ်တာပြီးပြောရှင်ဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကြုံမြို့နယ်ပညာရေးမှုဦးညီထွေးကတော့ပိတ်ထားတဲ့ကျောင်းတွေဥပဒေရောက်ကောင်းဖို့နဲ့ကျောင်းပြန်ခွင့်နိုင်ဖို့အတွက်ဆရာဆရာမတွေကိုကျောင်းထွက်ဖို့ခေါ်ရတာဖြစ်တယ်လို့ပြောပါတယ
်မဟုတ်ဘူးဒီလိုပါအရင်ဆုံးကတည်းကပါကျောင်းဥပဒေရောက်ကောင်းဖို့အတွက်ဆရာကြီးနဲ့ဆရာဆရာမတွေကကျောင်းမှာနေပြီးတော့ဆောင်ရမယ်ဆိုတော့ရှိပြီးသားပါလေဒါတော့မဟုတ်ကျောင်းမှာနေရမယ်တဖို့ပါမဟုတ်ကြောင်းဥပဒေကောင်းလုံးနေရမယ့်သဘောပါအဲ့လိုသဘောပါဝန်ထမ်းကဝန်ထမ်းနေရမယ့်ရှိနေရမယ့်သဘောပါပဲပုံမှန်ပါပဲပုံမှန်ပါပဲ
တနင်္ဂနွေလုံးအတိုင်းတိုင်းနဲ့အာဏာရှင်ဆိုးရွားကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာလည်းကြီးထွားလာနေသလိုသက်ဆိုင်ရာဌာနဆိုင်ရာဝန်ထမ်းတွေကလည်းအနုနည်းနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေမှာပါဝင်လာကြပါတယ်ရခိုင်ပြည်နယ်ပေါက်တော်မြို့နယ်ကမူလတန်းပြဆရာမတူကလည်းညွှန်ကြားချက်အတိုင်းကြောင်းတော်တက်မှာမဟုတ်သလိုစစ်အာဏာရှင်လက်အောက်မှာဝန်ထမ်းဆက်မလုပ်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်
မတော်ဘူးဘုရင်ကျမမတော်ဘူးလုံးဝမတော်ဘူးဆုံးဖြတ်ထားပါတယ်ဘာကြောက်လဲဆိုတော့ခုကဒီစစ်တက်ကအာနာတင်ထားရေဆိုတော့ကျမတို့ဟိုကျောင်းကိုတော်လိုက်လို့ရှိရင်သူတို့ကိုထောက်ခံတယ်လို့ဖြစ်သွားမယ်ဆိုတော့ကျမအနေနဲ့ကကြတော့စစ်အာနာရှင်ကိုလုံးဝဆန့်ကျင်လဲကန့်ကွက်တယ်အဲကြောင့်မို့စီတီအန်လုံးမေလို့ဆုံးဖြတ်ထားတယ်ပေါ့နော်သူတို့အုပ်ချုပ်တဲ့လက်အောက်မှာကျမအလုံးမလုပ်ရှင်ဘူးပေါ့နော်အဲကြောင့်ကျောင်းကိုလုံးဝမတော်ပါဘူးဟုတ်အဲ့လိုမျိုးပြပြတသားတခုခုဆုံးဖြတ်ရမယ်ကြလို့ရှိရင်တော့အဲ့လိုပြပြတသားအလုံးထွက်နေတော့ဘာလို့မျိုးတော့ဆုံးဖြတ်ထားတယ်ရှင်ဟုတ်ကဲ့
မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုပြီးခဲ့တဲ့ရက်သားဆိုရလက်ထက်မှာကတည်းကကိုရိုနာဗိုင်းရဲ့ကူးစက်မှုတွေကြောင့်ပိတ်ထားခဲ့ရတာဖြစ်ပြီးလက်ရှိမှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့အခြေခံကျောင်းတွေကိုဖွင့်လှစ်နိုင်ဖို့ဆောင်ရွက်နေတယ်လို့လည်းရခိုင်ပြည်နယ်ပညာရေးမှူးရုံးကထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
VOA သတင်းတော့ကိုတက်နိုင်သတင်းပို့တာပါရှင်ဖေဗရူလာ22ရက်တနင်္လာနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံထဲမှာနှစ်ငါးလုံးအထွေထွေတပိတ်မှောက်ဆန္ဒပြကြတဲ့နေ့မှာပဲထိုင်းနိုင်ငံဘန်ကောက်မြို့ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရှိမှာလဲမြန်မာနိုင်ငံသားထောင်ချီစုဝေးပြီးတော့ဆရာနာတိတ်မှုဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင်သတင်းတော်မှအေးမာကပြောပြပါလိမ့်မယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ်ရှင်မှာထိုင်းရောက်မြန်မာတွေစုဝေးပြီးဒီကနေ့မှာဆန္ဒပြနေကြပါတယ်ဆန္ဒပြဝဲကိုအဖွဲ့ဆောင်ကလာရောက်ခဲ့ပြီးမြန်မာကွန်မြူနတီအင်ထိုင်းလန်အဖွဲ့ကလည်းဆန္ဒပြဝဲမှာပူးပေါင်းခဲ့ကြအဲ့ဒီအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ကိုဆိုင်ကအခုလိုပြောပြပါတယ်ခင်ဗျာယူအန်ရှ နာပြခြင်းဖြစ်ပါတယ်ပေါ့နော်ကျွန်တော်ရေးကျမ်းသားတွေရှိနေရပါတော့ဒီနေ့အားလည်းရတဲ့လူအားလုံးလာကြပါတယ်အတူတူဒီနေ့ငါလို့ရေးတော့ပုံဒီတပတ်တည်းနဲ့ဝင်ရတဲ့တော့မျိုးပေါ့မနက်စင်လာရနေကြပါလားအခုလေးရှိနေတော့ပါပဲကျွန်တော်ကလည်းနေ့ပိုင်းတော့ရှိပါမှာဖြစ်ပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာနိုင်ငံသားတွေသာမကထိုင်းနိုင်ငံတွင်းကတခြားပြည်နယ်မှာရှိတဲ့မြန်မာလူသမားတွေလည်းသူတို့နေထိုင်ရနေရာတွေစိတ်ယုံနေမှာမြန်မာပြည်တွင်းကပြည်လုံးကျွတ်တပိတ်ကိုပါဝင်တဲ့အနေနဲ့ဆန္ဒထုတ်ဖော်တာတွေလည်းရှိနေပါတယ်ရှင
်ဒါကတော့ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပို့တာပါရှင်အရသာအစိုးရလက်ကနေကာကွယ်ရေးဦးစီးချုပ်ဦးဆောင်တဲ့စစ်တပ်ကအာဏာ၃ရက်လုံးကိုသိမ်းယူအုပ်ချုပ်နေတာနဲ့အတူစစ်ရေးတင်းမာနေတဲ့ရှမ်းပြည်နယ်ထဲမှာတော့စစ်ဘေးဒုက္ခသည်တွေရိတ်ခါပြတ်ပြီးတော့အကူအညီတွေလိုအပ်နေပါတယ်စစ်ဆောင်စခန်းတွေမှာရှိနေကြတဲ့ဒုက္ခသည်တွေအကူအညီအလွန်အမင်းလိုအပ်နေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပို့ပါရရှင
်ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုင်းသာလက်နက်ကန်ဖွဲ့အချင်းချင်းတွေကြားစစ်ရေးတင်းမာနေမှုကြောင့်နေရာကနေသိမ်းချောင်နေရတဲ့စစ်ဆောင်တွေဟာလက်ရှိသမတော်ကနေနိုင်ငံတော်အာဏာကိုဆင်းသိမ်းလိုက်ပြီးနောက်ပိုင်းအကူအညီပေးဆောင်မှုကိမဲ့လာတာကြောင့်စာဝတ်နေရေးအခက်အခဲနဲ့ရင်ဆိုင်နေကြရတာပါနမ်ရူမြို့နယ်တွင်းကဆစ်ဆောင်900ခန့်ဟာလက်ရှိမတည်ငြိမ်တဲ့နိုင်ငံရေးချင်းတွေကြောင့်အကူအညီပြတ်လတ်နေလို့အခက်အခဲရှိနေကြောင်းနမ်ရူဆစ်ဆောင်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဆိုင်းပန်းညာကပြောပါတယ်
ကျတော်မှုဆိုတာခုကာလမှာပဲသာနာပြနေတာပါပြနေတယ်ဆိုတော့လာမျိုးသို့လူတန်းတာတွေပေးတာတွေကမရှိဘူးတော့သာဝန်နေကခုခုရစေတော့3-4ရက်ကတော့ရသေးတယ်ကွာမဲ့ပန်းပြင်းတော့လူကလောအပ်ပြီပေါ့ဒီပြည်ဆောင်ကလူဟောင်းလူတစ်အလုံးပေါင်းမှဆိုရင်900လောက်ရှိတော့လူပေါင်းက900ကျော်တယ်တစ်ကတော့150ကျော်
နမ်ရူမြို့နယ်ဘက်မှာသမ်းပလောင် CNL အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCS SSC တို့ကြားဒီကနေ့အထိဖြစ်ပွားနေတဲ့စိုက်ပွဲကြောင့်ဆစ်ဆောင်တွေထပ်တိုးလာတယ်လို့ဆိုင်းပန်းညာကဆက်ပြောပါတယ်
။စိုက်ပွဲခုလည်းဖြစ်နေတော့မယ်လေ။ပြစ်တာကျွန်တော်မှကံမီးတက်ဝိုက်မှာအဲ့မှာဖြစ်နေတယ်ဒီနေ့နဲ့။ CNL နဲ့ RCS နဲ့ပြစ်တာဒီပြည်ဆောင်ကလောဆယ်ကျွန်တော်စီရောက်နေတာကအားလုံး159ယောက်မန်ဆန်တိုက်ကခု300ကျော်သွားပြီဒီနေ့လည်းဟိုမန်ဆန်ပိုင်းလည်းပြန်တိုးလာတယ်ကျွန်တော်တို့ပိုင်းလည်းပြန်တိုးလာ
ဒီကတွင်တိုင်းသာလက်နက်ကန်စစ်ဖွဲ့အချင်းချင်းစိုက်ပွဲနဲ့တပ်မတော်စုကြားတိုက်ပွဲကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဒေသကကြောင်မဲမြို့နယ်မှာလည်းစစ်ရှောင်း2000ကျော်ဟာစာဝတ်နေရေးခက်ခဲရှိလာတယ်လို့ကြောင်မဲမြို့ဇီဝိတလူမှုကူညီရေးတင်းတာဝန်ခံဦးစင်မောင်စိန်းကပြောပါတယ
်ကြောင်မဲစစ်ရှောင်းကတော့ပထမတနေ့ကတော့လေယာဉ်အောက်စုက9ရွာရှောင်းလာတာ1000ကျော်လောက်ရှိတယ်အဲ့ဒါကကြာမဲမြို့ပေါ်မှာရှိတဲ့ဘုံကြီးကျောင်းတို့ဘာလို့မခါလာလဲ။နောက်တနေရာကတော့ပြီးခဲ့တဲ့တပတ်လောက်ရှိမှာ။တော့ဆံပဲနေတယ်မှာလေ။အဲ့ဒီမှာမှလည်းနေရာ၃နေရာတော့ခွဲထားတာပေါ့လေ။ဆိုတော့အဲ့ဒီမှာလည်းဒီကြီးတစ်ခေါင်းပြီးသွားလာရှိ။ပုချုပ်ကြီးနေနေတော့သူတို့လည်းပထမပိုင်းတော့တော့ခုနေတော့ဗျာ။နောက်ပိုင်းကြီးပြင်းပြင်းကြီးတောက်လျှောက်ဝင်လာတဲ့ခါမှတော့မဖြစ်နိုင်တော့ဘူးပေါ့နော်။ဒီဘက်ကလည်းတစ်သိရှိပါပါ။
ရှင်းမြင်တဲ့ပလဝါမြို့နယ်ဘက်မှာတော့ WFP ကကဘာဆန္ဒရိတ်ခါစီစဉ်တဲ့ရိတ်ခါခက်ခဲမရှိပေမဲ့စမီးမြို့ဘက်မှာတော့ဆစ်ဆောင်တွေနေအိမ်ပျက်စီးမှုတွေရှိနေတာကြောင့်အကူအညီလိုအပ်နေတယ်လို့စမီးမြို့ခံသူကပြောပါတယ
်။ဆရာကတကယ်တော့ပိုင်းမှာအရင်ကလိုထုတ်ပတ်နေလည်းမရတော့ဘူး။ခုသူတို့ရဲ့ယာယီစခန်းဘွားတွေနဲ့လှုပ်ထားတဲ့ဒီဘီရှောက်စခန်းနေရာလေအကုန်လုံးပူးထိုးပြီးတော့ပြုတ်ချပြီးတော့သူတို့တက်နေချင်ရဲအဆင်မပြေတော့ဘူးပေါ့ဗျာ။
ပလဝါမြို့ကဆစ်ဆောင်တွေကတော့ WFP ကဘာဆန္ဒရိတ်ခါအစီအစဉ်နဲ့ဆန္ဒရိတ်ခါခုနလအစာရရှိထားပြီလို့လဲဒုက္ခတဲ့ကူညီရေးကော်မတီတွေကပြောပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်သားတို့ကြားစစ်ရေးပဋိပက္ခကြောင့်ချင်းမီနယ်ပလဝါမြို့နယ်ဒေသခံ4000ခန့်ဟာစစ်ပြေးဒုက္ခတဲ့ဖြစ်နဲ့စစ်ဘေးသိမ်းရှောင်နေရပြီးနေရာရင်းကိုပြန်လို့မရသေးတဲ့အခြေအနေမှာရှိနေပါတယ်။အေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်သားတို့ကြားမှာယာယီအဖြစ်အပြစ်ခတ်ရဆက်မှုရရှိထားတာကြောင့်ရခိုင်နဲ့ချင်းမီနယ်အတွင်းမှာတော့စိုက်ပွဲတွေလက်တော်ဖြစ်ပွားမှုမရှိသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့5.2 meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bambis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါသေးတယ်။ ที่จะมาเรียนที่นั่นสามีนาโกเว้นจิโลเมียแต่ชาแนลนี้แล้วทุกคนเนี่ยสายโฟนเล่นที่เด็ด 8473748.info สุดเลยเว็บไซต์เราย้ายเทไลต์เนี่ยจะมาเราวิวเองเนี่ยมาไว้เป็นมาสามีนาโกยาวชินามาเลย 8473748.info พิเศษไปถ้าเป็นลูกมือคนยังสามีนาริพิเศษยูทูบเนี่ยทวิตเตอร์สามีนาริกันเลยน่าเซนจิชูที่เรื่องนี้ก็พัฒน์ลุยามาเลยวิวเองเนี่ยมาว่า YouTube เลยสักอ่ะ youtube.com/voabamischannel ไปสโลมังอ่ะ voabamischannel ไป YouTube สามยันหาก็ยาวไปส่วน voabamisch ลอยย้ายเทไลน์เลยจะมารู้สามยันหาว่ายาวไหนมาเลย Twitter มาส่วนเนาะ twitter.com/voabamisch ไปสโลมังอ่ะ twitter.com/voabamisch ไปအတန်းနဲ့ထောက်ရင်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabamis ဖြစ်ပါရင် VOA American တန်ရုပ်တန်တဲ့ Radio ထောက်ရင်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကနေတင်ပြနိုင်တဲ့ညဘက်စီစဉ်တွေကိုည7:00နာရီထိဆက်ပြီးတော့ထောက်လွှင့်ပေးနေပါတယ်ရှင်ကျွန်မဆုမြတ်မမစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကအခြေအနေကိုနိုင်ငံတကာကလူငယ်တွေသိအောင်လို့အင်္ဂလိပ်လိုရေးနေတဲ့ blog တစ်ခုအကြောင်း blogger တွေပြောသမျှအစီအစဉ်မှာမကြားခင်မှာကြားရပါမယ်။အခုတော့စီးပွားရေးအစီအစဉ်ကိုအလှည့်ပေးပါရစေ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းဆန့်ကျင်တဲ့ CDM နှုတ်ရှားမှုမှာပုဂ္ဂလိကဗန်တွေကဝန်ထမ်းအများစုပါဝင်နေကြတာမို့ဗန်လုပ်ငန်းတွေရပ်ဆိုင်းနေပါတယ်။စီးပွားရေးသမားတွေကြားမှာ electronic ဗန်စနစ်နဲ့ငွေအလွှဲအပြောင်းကိုမယုံကြည်သူတွေရှိလာတယ်လို့ရွှေနဲ့ဒေါ်လာအဝယ်လိုက်နေတယ်လို့စီးပွားရေးအတိုင်းအဝိုင်းကပြောပါတယ်။ဒီအကြောင်းတွေကိုတော့အခုသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တမ်းကြီးထိုက်တင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာဆရာနာသိမ်းတဲ့ဖေဖော်ဝါရီလတရက်နေ့ကဘန်တွေပိတ်ကြောင်ကျညာခဲ့ပြီးနောက်ပိုင်းရက်တွေမှာအကန့်အသတ်နဲ့ငွေပြန်ထုတ်ပေးခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာတော့ဘဏ်ဝင်တန်းတွေကလည်းအလုံးမစင်းမဲ့ဆန္ဒပြကြတာကြောင့်နိုင်ငံတော်ဘဏ်အများစုမဖွင့်နိုင်ပါဘူး။အများစုကတော့ ATM ငွေထုတ်ဆက်တွေမှာတန်းစီပြီးတော့ငွေထုတ်ကြရပါတယ်။ရန်ကုန်မြို့ကသတင်းသမားကိုနေလင်းအောင်ကရန်ကုန်က ATM တွေမှာငွေထုတ်ရတဲ့အခြေအနေကိုရှင်းပြပါတယ
်။ကျွန်တော်ပြီးခဲ့တဲ့2ရက်လောက်ကထုတ်တာတော့ ATM ဆက်တွေတော်တော်များများကမရတာများတယ်ဗောနော်။မရတာများတယ်ဆိုတော့တချို့ဆက်တွေကဆက်တိုင်းမှာအလိုပတ်စံမရှိတာမျိုးလို့နောက်ပြောရလို့ရှင်ဒီတချို့ဆက်တွေကကြတော့ဟို out of service ဖြစ်နေတာမျိုးလို့အဲ့ဒါမျိုးကြီးရှိတယ်။ပြီးသွားလို့ရှင်အဲ့ဒီရှိတဲ့ဆက်တွေမှာဆိုလို့ရှင်လည်းလူတွေတန်းစီတယ်ဗောနော်။ဟိုတရက်ကဆိုလို့ရှင်ကျွန်တော်တို့ဒီကြောက်မြောက်နာကဟိုဟာ ARB မှာဆိုလို့ရှင်အဲ့လိုလူ340လောက်ကအဲ့ ATM ဆက်တွေရှိမှာတန်းစီပြီးစောင့်နေရဗောနော်။ဆိုတော့ရတဲ့ဆက်တွေမှာဆိုရင်အဲ့လိုမျိုးလူအများကြီးတန်းစီပြီးတော့မှထုတ်ရတာမျိုးရှိတယ်။အဲ့ဒါလည်းအချိန်ကန့်တတ်တယ်ပဲဗောနော်။ကွာ ATM နေရလုံးဝမရတာမျိုးတော့မဟုတ်ဘူးရတော့ရတယ်ဒါပေမဲ့တခါရဖို့တော်တော်လေးခက်ခဲတဲ့အခြေအနေဖြစ်နေတ
ော့ဆင်အာနာတင်ပြီးနောက်နိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကဝန်ထမ်းတွေကိုလည်းထိခိုက်ပါတယ်မန္တလေးကလုပ်ငန်းရှင်မဆုမွန်တိုးကအခုလိုရှင်းပြပါတယ်
ဟုတ်ကဲ့ဗန်နီဘက်ကတော့ဗာတည်းမှမကြားပါဘူးဒါပေမဲ့ကျမတို့ဆိုလည်းအလိုပေါ့နော်အဆောင်ထားတယ်ပေါ့နော်မိကလေးအဆောင်ကြီးရှိရခါကျွန်တော်ဒီမှာဆိုကလေးတွေကလုံမစင်းတာရှိရတဲ့ကျမတို့ဆိုဒီလသူတို့လာခံမယူဘူးပေါ့နော်တော့ဒီလအချိန်မကအောင်မျောလင့်ထားတော့နောက်လအထိလည်းဒီလိုပုံစံမဲ့တွားမလားလို့လည်းမျောလင့်ထားပါတယ်အဲလောလောဆယ်ရောဗန်နီကအလုပ်ငန်းလုပ်ဖို့လို့မရှိပါဘူးရှင်
ဟုတ်ကဲ့ဗန်နီဘက်ကရောဗာမြတ်ပြောပါတယ်ဒါလေးနဲ့ပတ်သက်ပြီးတော့သူတို့စီမှာအငွေထားထားတဲ့သူတွေကိုဗာမြတ်အသိပေးပါတယ
်ဗာမတော့လို့တရင်အကြောင်းကြားမှုမရှိပါဘူးရှင်နာရင်နာထားတဲ့အကြောင်းပဲစားပဲထွက်တယ်နောက်ထပ်တခြားသောဟိုအကြောင်းကြားမှုတွေခိုင်းဆိုရင်ဗန်နီက text message တွေပို့တယ်အဲ့လိုမျိုးပေါ့ line ကြတဲ့အချိန်မှာဆို text message ပို့ရတာရှိရဲ့အခုဆိုရင်တော့ဗာမစာလည်းမဝင်ဘူးအကြောင်းလည်းမကြားပါဘူးရှင်
ဟုတ်ရန်နာထားကြောင်းစာထုတ်တယ်ဆိုတာကအကြောင်းကြားခဲ့တာလားဒါမှမဟုတ်သူတို့ဒီတိုင်းပဲစာထုတ်ထားတာလား
အဲ့ဒါကတော့ social media မှာပဲတွေ့တာပါဒီရန်နာထားတဲ့အကြောင်းဆိုပြီးဘန်ကနေပြီးတော့ထုတ်ထားတဲ့စာလေးတွေပေါ့နော်ဘန်ကနေတရားဝင်သုံးဆွဲသူစီကိုခိုင်းလို့ email ပို့တာတွေ message ပို့တာမျိုးတွေတော့မရှိပါဘူးရှင
်နေ့စဉ်သုံးအနေနဲ့ကတော့ဒါ ATM မှာအချိန်ကြီးသွားထုတ်လို့ရပါလားမန်လေးမှာ
ဒါပေမဲ့ဟိုပေါ့နော်နေသွားတာပေါ့ခိုင်းဆိုလို့ရှင်တော့နေရအဆုံးမှာအဲ့လိုမျိုးစောင့်မိထုတ်လို့ရတယ်ဟိုကတော့ငွေပြက်လက်မှုတွေရှိရလို့လဲကြားတယ်အဲဒါကိုကိုရာရောမထုတ်ရသေးဘူးညီမတို့ဆိုလို့ရှင်လဲဒါကိုမှရှိရဲ့ဟိုလက်ထဲမှာရှိရဲ့ပတ်စံတွေပဲဆက်ပြီးတော့မှဟိုစားတောင်းမိထိုင်ဖို့လို့တော်ပဲလုပ်နေရပေါ့နော်ဒါဆိုကျမတို့ကတော့လုပ်ငန်းကလည်းတေးတယ်ဟိုပေးကြအကျွေးလည်းမရှ
ထုတ်လို့ရပါတယ်ဒါပေမဲ့ဘယ်လိုများလူများလားဘယ်စံပြတ်သွားလို့စောင့်ရမှာမျိုးအဲ့လိုမျိုးတွေတော့ရှိပါတယ်ရှင့်အဲ့ဒါဆိုရင်အခုလက်ရှိပေါ်တော့ဒီမဆုမွန်တိုးတို့အနေနဲ့လက်ရှိဒီစီးပွားရေးလုပ်ငန်းတွေဘယ်လိုလဲပတ်နေကြပါလဲလက်ရှိအခြေအနေမှာ ဟုတ်ကဲ့အမလောလောဆယ်ကတော့စိုင်းလေးပိတ်ထားတယ်ပေါ့နော်လုပ်ငန်းတွေလည်းရပ်ထားတယ်အဲဒါပေမဲ့လို့အလုပ်ကတော့မပြတ်သေးတဲ့အလုပ်လေးတွေရှိတာတွေကိုတော့ဆက်ပြီးတော့လုပ်ရတာလေးတွေတော့ရှိပါတယ်ရှင့်နောက်ထပ်အသက်တွေလက်မခံဘူးလုပ်ငန်းကိုတော့ရပ်ထားတယ်ဒါပေမဲ့မပြီးဆုံးသေးတဲ့ဟာလေးတွေတော့ပြီးအောင်ပြီးတတ်တာလေးတွေတော့ရှိပါတယ်ရှင့်
ဟုတ်ကဲ့အလုံးစက်ဘဏ်ကနေငွေသွင်းလို့လည်းမရဘူးငွေထုတ်လို့လည်းမရအောင်ဆိုတော့ဒီငွေသွင်းငွေထုတ်ကိစ္စတွေရပ်တန့်ထားတယ်ပေါ့နော်ဒါပေမဲ့ဟိုအရင်ကလေးကမိုဘိုင်းဘန်ကင်းရှိတဲ့အတွက်ကြောင့်မလို့ငွေရုံချီမှုရှိပြီးသားလူကတော့တောင်းကြောင်းနဲ့မိုဘိုင်းဘန်ကင်းနဲ့ပေးနေစေဖြစ်ပါသေးတယ်ရှင့်ဒါပေမဲ့မိုဘိုင်းဘန်ကင်းနဲ့လက်ခံဖို့လို့ကိုကြောက်သွားတဲ့ကုန်တွေတွေ
Jama, the long and shiny Jama, Blue Mia Pinny Jabale.
ဟုတ်အလုံးကတော့အခုချိန်မှာဟိုစိုးရင်ပူပန်ထိတ်လန့်နေကြပါတယ်ဘယ်အချိန်မှာဘာဖြစ်မလဲဆိုတာကိုမသိကြတဲ့အနေအထားမှာဖြစ်တဲ့အတွက်ကြောင့်မလို့လုပ်ငန်းရှင်တွေမကအောင်တခြားသောလုပ်ငန်းနဲ့ဆက်ဆက်နေတဲ့ပြည်သူလူထုတရက်လုံးအပေါ့နော်စိုးရင်ပူပန်နေကြပါတယ်ရှင်အခုဟာကဘဏ်ကနေငွေထုတ်လို့မရတော့ဘဏ်ကနေငွေသွင်းလို့မရတော့ဘူးဆိုတော့လက်ထဲမှာငွေရှိတဲ့သူတွေကရောဘယ်လိုစီမံခန့
ဒီမှာဒီငွေကြေးကဘယ်ဘက်မှာဖြစ်မလဲဆိုပြီးတော့အစိုးရအခုပဲမှုရရှိတဲ့အတွက်ကြောင့်မလို့ရွှေအတုံးလေးကိုဝယ်ကြတယ်ဒေါ်လာလေးကိုဝယ်ကြတယ်အတွက်ကြောင့်မလို့နောက်ကတည်းကမှာတော့ဘန်ကိုဈေးကွက်ကတော့ဖြစ်ထွန်းနေပါတယ်ရှင်တချိန်တည်းမှာပဲ73စီမလောက်ငါမှုကိုလည်းစပြီးရင်ဆိုင်နေရပါပြီ မြန်မာငွေဈေးချရာကြောင့်ပြပကဆက်သုံးစီတင်သွင်းမှုရထားတာလို့ရိုက်တာစတရင်တရက်ကဖော်ပြခဲ့ပါတယ်လက်ရှိမန္တလေးမြို့တွင်းမှာကားတစ်စီးကိုကြံ့ငွေ1000ပိုးပဲရောင်းပေးတော့တာလို့အဝေးပြေးခီးတဲ့တင်ကုန်တင်ကလုပ်ငန်းလုတ်ကင်နေသူတွေကပြောပါတယ်ဒီလကုန်ပိုင်းလောက်အရှောင်းမှာဆက်သုံးစီပြက်လက်သွားနိုင်တဲ့အရေးကိုလည်းကုန်စီနဲ့ခီးတဲ့တဲယူပို့ဆောင်ရေးပိုင်းကလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ
ဒီနေ့ဆက်တဲ့စီးပွားရေးအစီအစဉ်ဖြစ်ပါတယ်ရှင်အခုတော့တင်ဆက်လာနေတဲ့အစီအစဉ်အလှည်ပါမြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်နေတိုင်းဖြစ်နေတဲ့အခြေအနေတွေကိုလူငယ်တွေကလူမှုကွန်ရက်တွေပေါ်မှာပုံစံမျိုးစုံနဲ့ဖော်ပြနေကြပါတယ်မြန်မာနိုင်ငံတွေကလူငယ်တွေရဲ့ခံစားချက်နဲ့ဖြစ်ရမှန်တွေကိုတခြားနိုင်ငံကလူငယ်တွေသိစေဖို့ရည်ရွယ်ပ မနက်ငယ်မှာဆေးအာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းနေ့စဉ်နိုင်ငံတော်ဝန်ဖြစ်နေတာတွေကိုနိုင်ငံတကာကသိအောင်လို့ပြည်တွင်းကနေမျိုးစုံစန္ဒထုတ်ဖော်ပြောပြနေကြပါတယ်။လူငယ်တွေအသုံးများတဲ့လူမှုကွန်ရက်တွေပေါ်မှာဆိုရင်နိုင်ငံအနှံ့ကစန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းမှုတွေကိုအင်္ဂလိပ်ဘာသာနဲ့ပါရေးပြနေကြတဲ့အပြင် graphic ပုံတွေဓာတ်ပုံတွေနဲ့လည်းဖော်ပြနေကြပါတယ်။မိုဟင်းကမက်ဒက်စ်ဆိုတဲ့ blog ပေါ်မှာလည်းအာနာသိန်းတဲ့နေ့ကစလို့မြန်မာနိုင်ငံတော်ဝန်နေ့စဉ်ဖြစ်နေတာတွေကို Freedom Memoirs ဆိုတဲ့ကောင်းစဉ်နဲ့အနှစ်ချုပ်ရေးသားဖော်ပြနေကြပါတယ်။နိုင်ငံတကာကတငယ်ချင်းတွေတည်တည်တဲ့အကြောင်းတွေကိုစူးစီးဖော်ပြပေးနေတာဖြစ်တယ်လို့အဲ့ဒီ blog ရဲ့အဖွဲ့ဝင်တယောက်ကရှင်းပြထားပါတယ်
။မြန်မာတို့ရဲ့ blog ကစလို့ခရီးကဒီအင်္ဂလိပ်လိုရေးတယ်ဆိုတာကိုယ့်ရဲ့ဒီမြန်မာနိုင်ငံရဲ့အကြောင်းကြီးမြန်မာနိုင်ငံမှာနေရတဲ့လူငယ်တွေရဲ့အကြောင်းကြီးကိုပြောပြချင်တာအောင်နော်။အဲ့အတွက်ကြောင့်မို့မြန်မာတို့ရဲ့ primary language ကဒီအင်္ဂလိပ်လိုဖြစ်နေတယ်။အခုဒီ2021ခုနှစ်February တရနေ့မှာအနာတိတ်မှုစဖြစ်တဲ့ချိန်မှာပဲညီမတို့စီမှာဘယ်လိုမျိုးကြုံရတဲ့ခါကျတော့
ကိုနိုင်ငံတွင်းထဲကအကြောင်းအရာတွေကိုနိုင်ငံတကာကိုသိစေချင်တယ်သိဖို့လည်းတက်တယ်ပေါ့နော်ဒီမြန်မာနိုင်ငံကဘာပဲပြောရင်ဟိုထောက်ကပ်ကိုဆက်ရှိတုန်းကလို့2000ရာဒီလိုမျိုးတရင်ချက်လက်တွေကနိုင်ငံပြင်ပအောင်ရောက်ဖို့ဆိုတာခက်ခဲအခုဒီလွန်ခဲ့တဲ့ဆယ်နှစ်အတွင်းမှာပဲတအားကိုဖွံ့ဖြိုးသွားတဲ့အချိန်မှာမြန်မာတို့မှာဒါပဲပြောနိုင်ငံတကာမှာတငယ်ချင်းနေရှိလာပြီးမိတ်ဆွေရှိလာတ
တငယ်ကားတငယ်ချင်းတွေပြီးတင်နေတဲ့ထင်းအကြောင်းအရာလေးတွေရေကျမတို့ရဲ့ခံစားချက်လေးတွေးမြင်လေးနည်းနည်းနဲ့ပေါ့နော်ရောတူပေါင်းဆက်ပြီးရခါကျတော့ကျမတို့ညနေညတိုင်းပြောမှာပေါ့ညတိုင်းအနာတိန်မှုဖြစ်တဲ့တရနေရစပြီးရခါကျတော့ကျမတို့နေ့တိုင်းဒီ post လေးတင်ဖြစ်ပြီးနေရပေါ့နော်
အဲ့ဒီမှာညီမတို့တင်နေတာကဒီ Freedom Members ဆိုပြီးတော့မှဒီနေဆွဲတဲ့နယ်ပေါ့နော်နေတိုင်းနေတိုင်းညီမပြောသလိုပဲအဖြစ်တာတွေရောအနှစ်ချုပ်ကလေးရေးထားတာတွေ့ပါတယ်အင်္ဂလိပ်လိုအဲ့ဒီမှာဆိုရင်ဒီတချို့အချက်တွေကဒီမှာဘယ်နေရာမှာတော့ဖြင့်အင်အားသုံးပြီးတော့ဖြုတ်ခွင်းတယ်လို့ဘယ်နေရာမှာတော့ဖြင့်ပြစ်ခတ်တယ်လို့ဆိုတာမျိုးတွေလည်းပါပါတယ်ဆိုတော့အဲ့လိုမျိုးပေါ်ပြတဲ့အချက်အလက်တွေကိုခိုင်မာတယ်ပေါ့နော်မှန်ကန်မှုရှိအောင်ကောညီမတို့အနေနဲ့အဲ့ဒါဟိုတေချာအောင်လို့ဘယ်လိုလုပ်ပါလဲရှင့်
အဲ့ဒါညီမတို့အနေနဲ့ကတော့ဒီတည်င်းဟိုဒါညီမတို့ဟိုအဖွဲ့ထဲမှာလည်းဒီနေတိုင်းရေးတဲ့တောင်းဝန်ယူလာတဲ့အဖွဲ့တွေထဲမှာအနေနဲ့တယောက်ကိုတယောက်ပြန်ပြီးတော့စမ်းစစ်ကြရဲပေါ့နော်လောလောဆယ်ကရန်ကုန်မှာ fake news နဲ့ဒီလို post တွေအများကြီးရဲ့ social media မှာအဲ့အတွက်ကြောင့်မို့လို့ညီမတို့ကကိုရတဲ့တည်င်းဒီမှန်ကိုပေါ့နော်ဟိုအများကြီး fact check လုပ်ခိုင်းတယ်အထူးသဖြင့်ဒီလိုမျိုးမတင်ခင်ပေါ့နော်အဲ့ခါကျတော့ဒီအဓိကတကယ်ဟိုတည်င်းယုံကြည်ရတဲ့တည်င်းဌာနတချို့ပြီးတဲ့ခါကျတော့ဒီတည်င်းနောက်အချို့ပေါ့နော်အဲ့ဒီသူတို့တွေစီကနေပြီးတော့တင်း source တွေကိုညီမတို့ယူရဲပေါ့နော်တကယ်လို့အဲ့လိုတင်းဌာနတွေကရတဲ့ source တွေမဟုတ်ဘူးဆိုလို့ရှိရင်တော့ဒါညီမတို့ရဲ့မိတ်ဆွေတွေကနေတစင်ပြီးတဲ့ဟိုတကယ် first hand တုံလာတဲ့လူတွေစီကနေပြီးတော့မှညီမတို့ information ရယူပါတယ်အဲ့ဒါအောင်မှညီမတို့ပြန်ရေးပြီးတာပေါ့နော်
ခုဆိုရင်ညာတိုင်းနှီးပါဟိုအင်တာနက်ချက်တောက်မှုတွေလည်းရှိနေတယ်နောက်တစ်ခါဒီ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေဆိုတာကိုလည်းပြင်ဆင်ပြီးတော့ပေါ့နော်အထူးသဖြင့်တော့ဒီ internet online သုံးတာတွေကိုတင်းကျပ်ဖို့လည်းဒီအာဏာသိမ်းယူထားတဲ့သူတွေကလုပ်နေတယ်ဆိုတော့အဲ့ဒီလိုလုပ်နေတဲ့ကြားထဲမှာပဲညီမတို့ဆက်ပြီးတော့ freedom members ဆိုတာလေးတွေကိုနေ့တိုင်းအနှစ်ချုပ်ကလေးတွေကိုနေ့တိုင်းတင်ပေးနေတယ်ဆိုတော့ကိုယ့်ရဲ့လုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့ကစိုးရိမ်မှုမရှိဘူးလားရှင့
်စိုးတော့စိုးရိမ်တာပေါ့နော်ဒါပေမဲ့ဒီဟိုစိုးရိမ်နေမဲ့လည်းလုံးဆရာရှိတာကတော့ဆက်လုံးရမှာပဲလို့တော့ညီမတို့ဒီတဖွဲ့လုံးပေါ့နော်ဒီအဖွဲ့သားရေးအကုန်လုံးကတော့ယုံကြည်ရည်ဒီ electronic ဟို cyber law ထွက်လာတဲ့အခါမှာတော့နည်းနည်းတော့ဟိုကြောက်တဲ့စိတ်ပြီးတော့ရှိတယ်ဒါပေမဲ့လည်းဒါကြောက်ပြီးတော့မလုံပဲနေတာကပို့ပြီးတော့ဟိုကိုယ်တွေလှုပ်ချင်တဲ့ဟာရဲ့ရည်ရွယ်ချက်ပြတ်သုံးစီရဒါတစ်ဖက်ကတပတ်ကလုတ်ချင်နေဟာအောင်မြင်သွားမှာပေါ့ညီမတို့တာစီပိတ်ပင်ခြင်းနဲ့ညီမအကြောင်းနေမယ်ဆိုလို့ရှိရင်တို့တာစီပိတ်ပင်ခြင်းအောင်မြင်သွားမယ်ပေါ့နော်အဲ့အတွက်ကြောင့်မလို့ညီမတို့ဒါကိုတော့ဆက်ပြီးတော့ရာသရွေပေါ့နော်ရာသရွေဆိုရဲ့နေရာမှာဒီအင်တာနက်အခြေအနေရာသလောက်ပေါ့နော်အင်တာနက်အခြေအနေရာသလောက်ညီမတို့ဆက်ပြီးတော့အတက်နိုင်ဆုံးစူးစမ်းပြီးတော့ညီမတို့ဒီကနေဒီ information တွေမဒီအချက်လက်တွေမထွက်နိုင်ရင်တော့မှညီမတို့နီးလန်းနေရှာတာပါတယ်အဲ့ကနေမထွက်ထွက်အောင်တော့ဒီနေတိုင်းကိုတော့ဟိုအမြဲတမ်းမျှဝေပြီးဖို့တော့ညီမတို့ဆုံးဖြတ်ထားပါတယ်
နောက်ညီမတို့အခုလိုပေါ့နော်အဲ့လိုနေ့တိုင်းရင်းနေတဲ့ထဲမှာဒီလိုဟိုအနှစ်ချုပ်စာသားတွေအပြင်ကို graphic ပုံလေးတွေနဲ့လည်းလူတွေကိုဆွဲဆောင်နိုင်အောင်လုပ်တာတွေ့ရပါတယ်ရှင့်အဲ့ဒါကရောဟိုဘလောက်ထိထိရောက်မှုရှိတယ်လို့ပြောလို့ရလဲရှင
့်အဲ graphic ကတော့တော်တော်လေးအရေးပါတယ်လို့ဟိုညီမတို့လည်းယုံကြည်တာဟိုအရင်ခေတ်တုန်းကတောင်မှဒီမဂ္ဂဇင်းတွေမှာဆောင်းပါးတို့ဝတ္ထုတို့ပုံဖော်တရုပ်ဖော်ရေးတဲ့ဟာတွေကလည်းအရေးကြီးခဲ့တာပေါ့နော်အခုအဲ့ခါကျတော့ညီမတို့ social media မှာကနေတဆင့်ဟိုမျှဝေတဲ့ခါကျရင် graphic ရဲ့အရေးပါမှုကလည်းတော်တော်လေးရှိခဲ့ဒီလူငယ်တွေကလည်းစာအပြည့်မဖတ်ရင်တောင်မှပုံလေးကြည့်ပြီးတဲ့ခါကျတော့ပုံလေးတွေ့ဝါပြီးတဲ့ခါကျတော့မှထောက်ကြည့်တာမျိုးလေးရှိတဲ့အတွက်ကြောင့်မလို့ညီမတို့ဒီပုံလေးတွေကိုလည်းအဓိကပေးချာလေးစဉ်းစားပြီးတဲ့ခါကျတော့ဟိုအများရန်တွဲပြီးတော့လူမျိုးလေးတင်ပေးတာပေါ့နော်ဟိုပုံလေးတွေ့ပြီးကြိုက်သွားတဲ့ဟာမျိုးလေးတွေလည်းကြားရပါတယ်ရှင
်။ဒါပေမဲ့ဒီအခုပေါ့နော်ညီမတို့ဒါမျိုးလုပ်နေတယ်ဆိုတာကဒါညီမတို့ရဲ့အနာဂတ်အတွက်ကိုလုပ်နေကြတယ်ဆိုပြီးလူငယ်တွေပြောနေတဲ့အတိုင်းအမြဲကြားရပါတယ်ဆိုတော့ညီမတို့အခုလိုမျိုးကိုတက်နိုင်တဲ့ဘက်ကနေပေါ့နော်ဒီလိုမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်အပြောင်းလဲကိုအခုလက်ရှိဖြစ်နေတဲ့အာဏာသိမ်းမှုအခြေအနေကနေပြီးတော့အပြောင်းလဲဖြစ်ဖို့ညီမတို့ကဟိုစန္ဒနဲ့ဒါလုပ်နေကြတာပေါ့လေဆိုတော့ညီမတို့ရဲ့ဒီအနာဂတ်အတွက်အခုလိုဆောင်ရွက်မှုတွေကဘလောက်ထိအရေးကြီးတယ်လို့ညီမပြောချင်ပါလဲရှင
့်လူရဲ့စိတ်နှစ်မှာဒီမိုကရေစီဆိုတာအစ်စ်မဟုတ်ပြီမဲ့လဲဟိုဘယ်လိုပြောမလဲအနေချင်းကိုဒီအရသာကိုတီးသွားပြီအဲ့ခါကျတော့ဒီဟာကိုဒီလမ်းကြောင်းကိုဆက်ဖောက်ဖို့ပဲလုံမှာပေါ့နော်အခုကနောက်ပြန်ဆွဲနေတာဖြစ်တဲ့အတွက်ကြောင့်မို့လို့ညီမတို့ဆက်ပြီးတော့ now be as well how Bluma, Lakan, Lopimamho, the Atutapian, Yamaro, the Nirain, Dilomu, Sanapia, where you, Tome Solution, through Jitor at Pushi, Mae, or Maruriga, Luneri, but Lunerima, and Agashi, Tanyamaro, Lumio, Dina Sage, or Don't say Munjani, the Macau, the Sage, or that you had in Mava, Drury, to now tell Hamedi, Generation Alpha, Galadi, to got the a good lashi, sit an athene, a prayer, a lonely, Udi, Tokian, the Hariku, Timus, so I was always with Timus, when I, yeah, or Tangi, to a yen, now can swain, they have new repentance, or no, Arago, the Janetti, Lamoma, Trapios, and Napian, I get you near the Trapian, getting my Janet, Namaru, the Marulima solution, a young lady, she did a the Yanipio. Online is simple. Online is a TV solution. The kids are not able to read the news. Also, the TV is not able to read the news. So, we have to be careful. 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 We have that along a Sanjayani, Lopini Tara, Janayi, Bono, a good chama, or a song Matilosian, or Navarro Nautia, Swema, Vera, the Ruta Maro Macano, Lotinelli.
Mohinga Matters, Sura Block for Ma, Anna Debu, Nasa Pinirarigo, Nira Nicho Popiare, Freedom Memoir Block, Poyo the Yap Pibarishi, the Ria Lulapune, Queen Yi Social Mago, Lamakanizari Adre, a Kulo View, Nilam Yosone. Lungeriga, Truya Sanago, Topo Nijara, Pipari, Jama Suya Mama. Danila need I told him Benny that blogger rebuilt the season preparation, the season about away. Vioega told him Benny that season ringo, Vio in your mama website near Facebook Samyanari Male, Pianle, Nasin, Pashu, Namarishin. ဖီယိုရဲ့မြန်မာပိုင်းရဲ့တင်းနှလနေ့ညပဲအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဒီနေ့မြန်မာနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့နှင်းငါးလုံးဖြစ်တဲ့ဒီနေ့ 2025年3月7日，皮杜瑞古兰马瑞博马阿皮米亚巴雷，鲁阿要特波姆苏亚罗门尼亚荣阿莱兰特里贝姆瑞西格贝梅，今年马罗迪尼亚松阿尼比罗皮杜瑞特拉比罗三大家给查巴雷，CDM马巴文查雷加纳松阿文南瑞，江达鲁埃瑞约翰皮杜瑞萨雷阿罗松阿三大家杜瑞个，阿纳丁古三杰内特罗耶三大古麦加梅约波特比罗三大家查巴雷。 နိုင်ငံအနှံကပုဂ္ဂလိကဘဏ်တွေစူပါမားကတ်တွေဂုံတိုက်ကြီးတွေဈေးတွေစားတောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေအားလုံးဒီနေ့မှာပိတ်ထားပါတယ်။ရန်ကုန်မြို့တချို့နေရာတွေမှာအင်အားဖြည့်တဲ့လုံခြုံရေးတွေကခြိတက်ဆန္ဒပြသူတွေကိုတားဖို့ကြိုးစားမှုတွေရှိပေမဲ့လည်းဆန္ဒပြသူတွေကရှောင်သွားကြတဲ့အတွက်ထိတိုက်တွေ့မှုတွေတော့မရှိခဲ့ပါဘူး။မြေပြည်တော်မှာလည်းစီဒီအမ်လှုပ်ရှားမှုမှာပါဝင်တဲ့
ကုလိုအခြေအနေမှာပဲစစ်တပ်အနေနဲ့ပြည်သူတွေအပေါ်ဖိနှိပ်နေတာချက်ချင်းရဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားလိုက်ပါတယ်စစ်တပ်အနေနဲ့ဖိနှိပ်မှုတွေကိုချက်ချင်းရဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့နဲ့ဆန္ဒမဲပေးထားတဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့တောင်းဆိုတယ်လို့ဆွစ်ဇာလန်နိုင်
อียูยอบาตัมกาลีเนี่ยเยียวยาการขัดแย้งนี้ก็น่าสงสัยอย่างไม่รู้เจ้ามันยังไงจะอยู่จริงกันเลยที่กันนี้เปล่าวะเนี่ยมีมันยังไงมาพิจารณาเช่นนี้ก็สังเกตุไปรอเช่นนี้เรื่องปมมันจะเป็นอย่างไรตอนนี้เราลงต้องสั่งยังไม่ที่เกิดลุตันตันนี้แล้วเนี่ยเราลงมีอะไรเนาะเสียอนาคตถ้าเรื่องปมมาเยียวยาการขัดแย้งนี้ก็อียูการน่าสงสัยอย่างไม่รู้เจ้ามันยังไงจะอยู่จริงกันเปล่าวะเนี่ย ပြောကြပါလေ2018ခုနှစ်ပွဲမှာအနိုင်ရထားတဲ့ NLD ပါတီလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့ထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကလည်းနိုင်ငံတကာနဲ့ဆက်ဆံဖို့အတွက်ကိုယ်စားလှယ်တွေကိုဒီနေ့ခန့်အပ်တာဝန်ပေးပါတယ်။ CRPH ရဲ့ကုလသမဂ္ဂဆိုင်ရာလုပ်ငန်းတာဝန်တွေကိုကော်မတီကိုစားဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂဆိုင်ရာအထူးတပ်တမအဖြစ်ဒေါက်တာဆာဆာကိုတာဝန်ပေးလိုက်တယ်လို့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်အမေရိကန်ပြည်ထောင်စုမေရီလန်ပြည်နယ်မှာနေထိုင်တဲ့ဦးထင်လင်းအောင်ကိုခန့်အပ်တာဝန်ပေးပါတယ်နိုင်ငံတကာကြီးရပ်ပေးစာတွေမှာဆောင်ရွက်နိုင်ဖို့အတွက်တင်းတော်တဲ့ပုံကိုယ်တွေကိ
ကိုစီစဉ်ထုတ်လုပ်ရင်းမူကမတ်ဆုမြတ်မွန်မတ်ဆုမွန်ဖြစ်ပါတယ်ဆပ်ပိုင်းအင်ဂျင်နီယာကတော့ Cornelius Dino ဖြစ်ပါတယ်ကျွန်မကတော့ဆုမြတ်မွန်ပါမြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter YouTube နဲ့ Facebook Page တွေပေါ်မှာဖော်ပြပေးနေပါတယ်ရှင် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆုမြတ်မွန်ပါရှင်
This program has come to you from the Voice of America, Washington.